Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစမှာတော်ရရှိနေကြောရှင်နေကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2019ခုနှစ်အောက်တိုဘာလ20ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းကီလိုမီတာ30 40 48တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ။
မင်္ဂလာပါရှင်ကျွန်မကခင်ဗျာသက်ပါဒီမနေ့ကင်းတင်တွေကိုကိုကြော်ကြော်သိနေအတူကြီးညာပေးမှာပါဥရောပကနေဗြိတိန်နှုတ်ထွက်မဲ့နောက်ဆုံးရက်ကိုထပ်ပြီးတိုးပေးဖို့အတွက်ပန်ကြားတဲ့စာကိုဝန်ကြီးချုပ်ကလက်မှတ်မရေးထိုးပဲနဲ့ပေးပို့လိုက်ပါတယ်အိန္ဒိယနဲ့မြန်မာကြားနှစ်နိုင်ငံကြားဒုတိယမြောက်ပူဗုဒ္ဓတရားချင်းပူတွဲရေချောင်းလေ့ကျင့်မှုကိုကြာတပင်းနဲ့တောက်ကြနေမှာစတင်လိုက်ပါတယ်လာအိုစ်နိုင်ငံမှာမဲခေါင်မြေချောင်းဖြတ်ပြီးရေအားထုတ်လို့မဲ့ရေကာတာတိဆောက်ဖို့အတိပြုပေးထားတာကိုဖျက်သိမ်းဖို့သဘာဝဝန်ကျင်ထောက်ရှားသူတွေကတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းရောင်း
ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံမှာလျှက်စစ်လိုအပ်ချက်အတွက်ပြန်ပြေးမြဲစွမ်းအင်ကနေရရှိနိုင်တယ်လို့ကျွမ်းကျင်သူတွေကဆိုပါတယ်
အခုမြန်မာနိုင်ငံရဲ့လက်ရှိစွမ်းအင်ကဏ္ဍမှာ hydro power ကိုအဓိကသွားနေတယ်ပေါ့နော် hydro power လို့ပြောလိုက်လို့ရှိရင်ကျွန်တော်တို့အသေးစားရေရလျှက်စစ်လေးတွေအဲ့ဒါတွေရဲ့
မြန်မာနိုင်ငံရဲ့စာနာအဖွဲ့ director ကို April ကျူးကျူးပြေဆုံးမင်းမြန်ကမှာကြော်ကြားသွားတာပါဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်မြန်မာရေးသုံးသက်ချက် EDN 3အင်္ဂလိပ်သင်ခန်းစာနဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်စတာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့တနင်္ဂနွေနေ့မနေ့ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါအောင်ကြာ
ဥရောပသမဂ္ဂ EU တွေကနေဗြိတိန်နိုင်ငံနှုတ်ထွက်ရမယ် Brexit နောက်ဆုံးရက်ကိုထပ်ပြီးတိုးပေးဖို့အတွက်ပန်ကြားတဲ့စာတစောင်ကိုဝန်ကြီးချုပ် Boris Johnson ကလက်မှတ်မထိုးဘဲစနေနေ့ကပေးပို့လိုက်ပါတယ်ဒီလိုရက်ထပ်ပြီးတိုးပေးဖို့အတွက်သူသဘောမတူဘူးဆိုတာရေးထားတဲ့နောက်စာတစောင်ကိုလည်းပေးပို့ခဲ့တယ်လို့ဝန်ကြီးချုပ်ယုံတရင်အရင်းမြင့်တစ်ခုကစနေနေ့မှာပြောပါတယ် EU နဲ့ဝန်ကြီးချုပ် Johnson တို့မကြသေးခင်ကပဲရထားတဲ့ Brexit ဆိုင်ရာသဘောတူညီချက်ကိုမဲခွဲဆုံးဖြတ်မဲ့ကိစ္စ Britain လွှတ်တော်ကစနေနေ့မှာရက်ရွှေ့လိုက်ပြီးတဲ့နောက်မှာနောက်ဆုံးရသတ်မှတ်ချက်ကိုထပ်ပြီးတိုးပေးဖို့အတွက်ဥပဒေအရဝန်ကြီးချုပ် Johnson နဲ့ပန်ကြားရမှာဖြစ်ပါတယ်။ဒါပေမဲ့ season ထားတဲ့အတိုင်းအောက်တိုဘာ31ရက်နေ့မှာနှုတ်ထွက်မယ်လို့ဝန်ကြီးချုပ်ကအခိုင်အမာပြောထားတာပါ။ Brexit ဆိုင်ရာသဘောတူညီချက်မရရင်ရက်ထပ်တိုးပေးဖို့သူ့အနေနဲ့ပန်ကြားရမယ်။ဥပဒေထဲမှာပါတဲ့စာကိုဝန်ကြီးချုပ် Johnson ကမိတ်တူကူပြီးပေးပို့ခဲ့ပေမဲ့လက်မှတ်ရေးထိုးမထားဘူးလို့ဝန်ကြီးချုပ်ယုံသတင်းရင်းမြစ်ကပြောပါတယ်။ဒါပေမဲ့နှုတ်ထွက်ရမယ့်ရက်ကိုသူ့အနေနဲ့ဒီလကုံထက်မကြော်ချင်ဘူးဆိုတာကိုရှင်းအောင်ပြောထားတဲ့တခြားစာတစ်စောင်ကိုတော့ဝန်ကြီးချုပ်ကလက်မှတ်ရေးထိုးပေးပို့ခဲ့တာပါ။ Brexit နောက်ဆုံးရက်ကိုထပ်ပြီးတိုးပေးဖို့အတွက်ပန်ကြားတဲ့စာကိုဥပဒေနဲ့အညီလိုက်လာပြီးပေးပို့ခဲ့တာဖြစ်တယ်လို့ EU ဆိုင်ရာ Britain တမကြီးတင်ဘာရော့ကရှင်းလင်းပြောဆိုထားတဲ့တတိယစာတစ်စောင်ကိုလည်း EU ကိုပေးပို့ခဲ့ပါတယ်။ရက်တိုးပေးဖို့အတွက်ပန်ကြားချက်ရတယ်ဆိုတာကိုဥရောပကောင်စီဥက္ကဋ္ဌ Donald Tusk က Brussels မြို့မှာအတည်ပြုပေးခဲ့ပေမဲ့အသေးစိတ်မှတ်ချက်ပေးဖို့ကိုတော့ EU သတင်းအရင်းမြစ်တစ်ခုကညှင်းဆိုခဲ့ပါတယ
်။တူရကီကကျွန်တော်နောက်ခံပေးထားတဲ့ Syria တပ်ဖွဲ့တွေဟာ Syria နိုင်ငံရှေ့နောက်ပိုင်းနေရာများပြားမှာခတ်တူဦးဆောင်တဲ့တပ်ဖွဲ့တွေကိုစနေနေ့ကဝင်တိုက်ပါတယ်။တချို့တပ်ဖွဲ့တွေကတူရကီဘက်ကနေနဇက်ကိုဖျက်ပြီးရွာပြောကိုဝင်တိုက်တယ်လို့တိုက်ပွဲချင်းတွေကိုစောင့်ကြည့်လာနေတဲ့အဖွဲ့တစ်ဖွဲ့ကပြောပါတယ်။အမေရိကန်ကဂျောင်းဝင်ဆက်ဆက်ပေးထားတဲ့အပြစ်ရသဘောတူညီချက်ချိုးပြစ်စီတဲ့တိုက်ပွဲတွေအတွက်တပတ်စလုံးကတစ်ဖက်နဲ့တစ်ဖက်အပြစ်တင်ပြောဆိုနေပါတယ်။ဂါရကြအပြစ်ရတာနှစ်ရက်နီးပါးရောက်လာချိန်အထိအဓိကနေဆက်မျိုးဖြစ်တဲ့ Ross and Iron ပတ်ဝန်းကျင်မှာတစ်ဖက်ကြားတိုက်ခိုက်နေကြဆဲပါ။ဆီးရီးယားတူရကီနေဆက်တစ်ဆောင်နေရာတွေကနေကတ်ဦးဆောင်တဲ့တပ်ဖွဲ့တွေစုခွာမဲ့အခြေလက္ခဏာနဲ့လုံးဝမတွေ့ရသေးပါဘူး။အဲ့လိုစုခွာဖို့တူရကီနဲ့အမေရိကန်ကြားရထားတဲ့အပြစ်ရသဘောတူညီချက်ထဲမှာပါရှိတာပါ။တူရကီကာကွယ်ရေးဌာနကသူတို့အနေနဲ့သဘောတူညီချက်ကိုလုံးဝလိုက်နာနေပြီးဆက်ပြီးအပြစ်ရထားနိုင်ရေးအတွက်အမေရိကန်နဲ့ညှိနှိုင်းဆွေးနွေးတာတွေအရေးပေါ်လုပ်နေတယ်လို့ပြောပါရယ်။လွန်ခဲ့တဲ့36နာရီအတွင်းကတ်ဦးဆောင်တဲ့တပ်ဖွဲ့တွေကတိုက်ခိုက်တာနဲ့ထိန်းချုပ်တာတွေ14ချိန်လုပ်ခဲ့ပြီးအများစုကရော့ဆယ်အာယာမျိုးမှာဖြစ်တယ်လို့တူရကီကာကွယ်ရေးဌာနကပြောပါရယ်။အပြစ်ကရစရေးမတိုင်ခင်မှာအဲ့ဒီမျိုးကိုတူရကီနဲ့ဆီးရီးယားပူးပေါင်းတပ်ဖွဲ့တွေကထိန်းချုပ်ခဲ့တာပါ။
လက်ဗရနိုင်ငံမှာအခွန်တိုးမြင့်မှုနဲ့အဂတိလိုက်စားမှုတွေရှိနေတာကိုမကျေနပ်တဲ့အတွက်လူမှုဆန္ဒပြနေတာတုံ့ရကြလာပြီးဖြစ်ပြီးစနေနေ့ကတော့လူပေါင်း3000နဲ့ချီပြီးလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ် အဂိလိုက်စားတဲ့အရာရှိအများပြားကိုရဲတွေကဖမ်းနေတဲ့ကြားကပဲအဂိလိုက်စားမှုတွေရှိနေတယ်လို့ဆွဆွဲနေတာပါ။တောက်ကြနေကဒါဇင်နဲ့ချီပြီးဖမ်းဆီးမှုတွေရှိခဲ့တယ်လို့ငင်းငင်းတက်တက်ရှိဖို့နိုင်ငံရေးသမားတွေကပန်ချနေတဲ့ကြားကပဲမြို့တော်ဘေရုတ်ကလွှတ်တော်အဆောက်အဦတဝိုက်လမ်းမတွေပေါ်မှာဆန္ဒပြသူတွေနဲ့ပြည့်နှက်နေတယ်လို့နိုင်ငံတလောမှာလည်းဆန္ဒပြမှုတွေနေရာအနှံ့မှာတွေ့နေရပါတယ်။မြောက်ပိုင်းကထရီပိုလီမြို့နဲ့တခြားနေရာတွေမှာဆန္ဒပြသူအရေအတွက်ကတနေ့တခြားပိုးပိုများလာနေတာပါ။ဆန္ဒပြသူအများပြားကလက်နွန်လန်တွေကိုဝှေ့ယမ်းနေကြပြီးလူမျိုးဘာသာမခွဲခြားဘဲနဲ့ငြိမ်းချမ်းစွာဆန္ဒပြကြဖို့သတိပေးနေပါတယ်။ဆန္ဒပြသူတွေရဲ့တောင်းဆိုမှုတွေထဲမှာအစိုးရအသုံးစိတ်ကိုလျှော့ချပြီးလူလူအတွက်ပိုးသုံးဆဲဖို့ကစပြီးအခြေခံအဆောက်အအုံမကောင်းတာအထိဆိုးရတဲ့အနေအထားတွေရှိနေတဲ့လက်နွန်နိုင်ငံရဲ့စနစ်ကိုပြင်ဆင်ပေးဖို့ပါဝင်ပါတယ်။လုံခြုံရေးရဲတွေကမြေရိုဘုံတွေနဲ့မိတက်ပိုက်တွေတုံလူစုခွဲခဲ့ပေမဲ့စနေနေ့ညနေပိုင်းမှာဘေရုတ်မြို့နယ်ကရင်းပြင်မှာထောင်နဲ့ချီတဲ့ဆန္ဒပြသူတွေတက်တရမြောက်အနေဖြင့်လာရောက်စုဝေးကြတာပါ
။အာဂနစ္စနိုင်ငံမှာစက်တင်ဘာလ28ရက်ကလုပ်တဲ့သမ္မတရွေးကောက်ပွဲကနေဦးရလတ်တွေကိုထုတ်ပြန်မှုစီစဉ်ထားတာကိုရှင်းစင်လိုက်တဲ့အကြောင်းအာဖဂန်နစ္စတန်လူ့လတ်တော်ရွေးကောက်ပွဲကော်မရှင် IEC ကစနေနေ့မှာတီးပြီးပြောဆိုပါရတယ်။ကနဦးရလတ်တွေကိုကော်မရှင်ကတရားဝင်ထုတ်ပြန်ရမယ့်စနေနေ့နောက်ပိုင်းကာဘူးမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ကော်မရှင်အကြီးအကဲဟာဝါ အာလမ်နူရီစတာနီကအများမျှော်လင့်ထားတဲ့အတိုင်းပဲကြေညာသွားတာပါ။တမန်ရက်မှာရလတ်တွေမထုတ်ပြန်နိုင်တဲ့ပေါ်နူရီစတာနီကအာဖဂန်လူလူကိုတောင်းပန်စကားဆိုပါရတယ်။ဒါပေမဲ့ဒီလိုရွှေ့ဆိုင်းလိုက်တာကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်ပွင့်လင်းမြင်သာမှုပိုရှိရေးအထောက်အကူဖြစ်စေပြီးအဲ့ဒီအပေါ်လူလူရဲ့ယုံကြည်မှုကိုလည်းပြန်တည်ဆောက်နိုင်မယ်လို့ကာကွယ်ပြောဆိုသွားပါရတယ်။ကနေဦးရလတ်တွေကိုဖြစ်နေတယ်မှာအမြင်ဆုံးထုတ်ပြန်မယ်လို့ကော်မရှင်အကြီးအကဲကပြောပေမဲ့ဘယ်တော့ဆိုတာကိုတော့အတိအကျပြောမသွားပါဘူး။ VOE နဲ့တောက်ကြံတွေကဆက်သွယ်ပြီးမြန်ခဲ့တဲ့ရွေးကောက်ပွဲကော်မရှင်အကြီးအကဲအဖွဲ့ဝင်2ဦးကတော့ရလတ်ကျင်းပဖို့သတင်းတစ်ပတ်ထက်မနည်းကြာမယ်လို့ခန့်မှန်းပြောဆိုထားပါတယ
် VOE American တိုင်းမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 MHz ไลโดมีเตอร์40กิโลเฮิรตซ์9013ไลโดมีเตอร์57กิโลเฮิรตซ์5805เนี่ยไลโดมีเตอร์190กิโลเฮิรตซ์1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေဆက်လက်ကြေညာနေပါတယ်အိန္ဒိယမြန်မာနှစ်နိုင်ငံဒုတိယအကြိမ်ပူးတွဲရေချောင်းလေ့ကျင့်မှု IMNEX 2019ဖွင့်ပွဲအခမ်းအနားကိုတောက်ကြံနေကအိန္ဒိယနိုင်ငံ Andhra Pradesh ပြည်နယ်ဝိတာကာပတ်နမ်ရေတပ်အခြေစိုက်စခန်းကအိန္ဒိယဖြစ်တင်မော်ကြီး INS Ranveer ပေါ်မှာကျင်းပခဲ့ပါတယ်။မြန်မာရေတပ်တင်မော်တွေဖြစ်တဲ့ UMS Confucian နဲ့ UMS တပင်ရွှေထီးတို့ဟာအိန္ဒိယရေတပ်နဲ့ရေချောင်းဆိုင်ရာတွေ့ကြုံတွေမျှဝေပြီးပူးတွဲလေ့ကျင့်မှုတွေလုပ်ဖို့အတွက်အဲ့ဒီရေတပ်စခန်းကိုရောက်ရှိနေတာပါ။မြန်မာရေတပ်ဟာအိန္ဒိယရေတပ်အခြေစိုက်စခန်းကလေ့ကျင့်ရေးနဲ့ပြုပြင်ထိန်းသိမ်းရေးဆိုင်ရာတွေကိုလေ့လာမှုအပအဝင်ပူးတွဲရေချောင်းလေ့ကျင့်မှုကိုအောက်တိုဘာ20ရက်နေ့အထိပြုလုပ်မှာဖြစ်ပါတယ်။အောက်တိုဘာ20ကနေ22ရက်နေ့တွေအတွင်းမှာတော့အိန္ဒိယရေတပ်ဖြတ်သန်းဘော်ကြီး INS Ranveer နဲ့စစ်သင်္ဘော INS Khutar တို့နဲ့အတူမြန်မာရေတပ်သင်္ဘော Confucian နဲ့တပင်ရွှေကြီးတို့ဟာဘင်္ဂလားပင်လယ်အော်ထဲမှာလေ့ကျင့်ကြမှာဖြစ်ပါတယ်။ဒီပူးတွဲရေချောင်းလေ့ကျင့်မှုမှာဝင်ဟင်းနဲ့ရေပြင်ပစ်ခတ်လေ့ကျင့်မှုတွေနဲ့အတူရဟတ်ယာဉ်သုံးလေ့ကျင့်မှုတွေပါဝင်ပြီးတော့အရင်ကတည်းကပုံမကျေပြန့်ရှုပ်ထွေးတဲ့လေ့ကျင့်မှုတွေလုပ်မှာဖြစ်တဲ့အိန္ဒိယမြန်မာနှစ်နိုင်ငံရေတပ်ချင်းပူးတွဲဆောင်ရွက်မှုတွေတိုးလာတာကိုပြနေတယ်လို့အိန္ဒိယ ANI သတင်းမှာဖော်ပြထားပါတယ်
။ကုန်သွယ်ရေးဆိုင်ရာတင်ပါမှုတွေကယုံကြည်စိတ်ချရမှုနဲ့ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်မှုကိုချိန်ဆောင်နေတာနဲ့အများအငြင်းပွားမှုတွေဖြစ်စေတဲ့အားနည်းချက်တွေကိုပြင်ဆင်ဖို့စီးပွားရေးကောင်းဆောင်တွေအချိန်မြင့်ပြီးအားထုတ်နေကြတယ်လို့နိုင်ငံတကာငွေကြေးရှင်မုံငွေဖွဲ့ IMF အကြီးအကဲ Kristalina Georgieva ကစနေနေ့မှာပြောပါတယ်။ IMF နဲ့ကမ္ဘာ့ဘဏ်လုံးရဲ့ဒီနှစ်နှစ်ပတ်လည်စည်းဝေးမှာကုန်သွယ်ရေးကိစ္စကအဓိကအကြောင်းအရာဖြစ်နေတာပါ။အမေရိကန်နဲ့ရုပ်တို့ကြားကြီးမားတဲ့အခွန်တွေပြန်လည်ချပြီးတော့ကုန်သွယ်ရေးစစ်ပွဲဆက်ဖြစ်နေတယ်လို့ဥရောပသမ္မဂ EU ကနေပြည်တည်နိုင်ငံထွက်မဲ့ Brexit အကြက်တဲကလည်းစနေနေ့အထိမပြေလည်သေးပါဘူး။ပုံမှန်အားဖြင့်ကတော့ကုန်သွယ်ရေးဟာစီးပွားရေးထုတ်တက်မှုရဲ့မောင်းနှင်တာတစ်ခုပါ။ဒါပေမဲ့လက်ရှိအငင်းပွားမှုတွေကြောင့်မရေရာမှုဖြစ်လာစေတယ်လို့နိုင်ငံတကာကုသရေးဝန်ကြီးထုတ်တက်မှုကလည်းရေဝန်ရအားဖြင့်ရက်နေတယ်လို့ဆိုရမယ်ကြောင်း Miss Georgieva ကပြောပါတယ်။ပြဿနာတွေဟာနှစ်နိုင်ငံချင်းကြားသဘောထားကွဲပြားတာတွေကနေကျော်လွန်ပြီးခင်မမီတော့တဲ့ကုန်သွယ်ရေးဆိုင်ရာစည်းကမ်းသတ်မှတ်ချက်တွေချမှတ်တဲ့အဆင့်ထိရောက်နေတယ်လို့လည်းဆိုပါတယ်။အမေရိကန်ရေဒီယိုကြောင့်ကုန်သွယ်ရေးအငြင်းပွားမှုကြောင့်နောက်နှစ်ကမ္ဘာစီးပွားရေးမှာဒေါ်လာ900ဘီလီယံနှစ်နာသွားနိုင်တယ်လို့ IMF ကခန့်မှန်းသွားပါတယ်
။လာအိုစ်နိုင်ငံမှာမဲခေါင်မြစ်ကြမ်းကိုဖျက်ပြီးရေအားဖျက်ဆစ်ထုတ်လုပ်မဲ့ Lam Prabham Shikata Tisau Putra, Anavanu Tipu, Petarago, Chatting Pebo, the Bawa Unchin Yelchara Puriga, Down So Light Jabari, Tijikata Tisau Mess, when you didn't jungle Mikunia, and you jump out by Manire, then a cheer, Dira Ganigo, Sosova Tika Lazi Nainelo, the Ripi Jabari, Tijikata Tisamu, Simangu, Pianan Tontapi, Swim Huri, Shimashi, Tempiabu, Laos Net to Cambodia, China, Vietnam Bowen, Mekom Yajang Commission, MRC Go, October Shia Niga Sabi, Chowlaja, Ching Petabari. Tapi macam dulu jika dah mula salu dek, yang si mungkin juga, leh yang saya buat ni ngapan lu ngan? Tapi mula dek, dia kan juga tu tiga macam ni lah. Tapi aku tu kalau tu jamu sila bang, hafu lu tak bawa wujud yang lu cari pergi ke pelbagai. Lampiran jika dah laus nengen, pemandu macam ni dek, macam mati sama, biasanya macam jika dah tapi, aji dong jika dah jiba, jika dah kan ni dia hasil mika wat tahun dia cawse tahu macam apa ni, permasalahan di sakit le, saya buat jika dah kan ni dia hasil tahu Mugu, Dila Goma, Satin and Mapipari, a Yenti Saukere, Yigata Legus Lunda, Sunset, Lungan Cinema, Timari, how good to sing in the low, Dilo Losson and Lungan Cinema, Teta Gandhi Botta, Mugu, Temetra Jabulo, Tainangan, Nangangami Jamia, Sayan, Loshamu, Puerta Rita Gapiobari.
The Ningoniga Gazare, Premierly Boys in Mago Bolumorima, Lessie Mabizia, Saint Tika, Narema, Sinijare, Man City, Leicester City, and Chelsea, Nayajavare. Mansidiga Wuguma Crystal Palace go Nagubia Chelsea Ingwima Newcastle go Gugumshi, Leicester City ga Ingwima Burnley go Nagurgo na Didi Nayaraba. The Chabori Maro Everton ga West Ham go Nagugumshi, Aston Villa ga Brighton go Nagurgo na Nayajabi, Tottenham ne Wolves ne Southampton go Tepetagozi na Didi Di Jabare, Bournemouth ne Norwich City Puegaro Gumshi Di Jabare, Leshi Mabizia Tesuma Yaunire, Liverpool ne Manchester United go ပွဲစဉ်အမှတ်9ကိုတနင်္လာနေ့မှာကစားကြမှာဖြစ်ပြီးလက်ရှိအဆင့်9မှာရှိတဲ့အာဆင်နယ်ကတော့ရှက်ဖီးယူနိုက်တက်နဲ့အောက်တိုဘာလ22ရက်နေ့မှာကစားရမှာပါပွဲစဉ်အမှတ်9ကစားပြီးတဲ့မြတ်အမှတ်ပေးစရာအခြေအနေကတော့မန်စီးတီးကအဆင့်2လက်စတာစီးတီးကအဆင့်3နဲ့ချယ်လ်စီးကအဆင့်4အသေးသေးကြားထားကြပါခင်ဗျာ တနင်္ဂနွေနေ့မနေ့ကထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုတော်ခင်မြို့သက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြသွားကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုတော့ဒီတွေ့ဆုံမင်းမြန်တင်ပြချက်တစ်ခုကိုနားဆင်ရမှာဖြစ်ပါတယ်တနင်္ဂနွေလုံးလျှက်စင်ပြီးရရှိရေးရီမှန်းဆောင်ရွက်နေတဲ့မြန်မာနိုင်ငံမှာသဘောပေါက်ဝန်းကျင်ကိုမထိခိုက်စေတဲ့ပြန်ပြေးမြဲစွမ်းအင်ကမေဂါဝတ်၄၀
င်ကိုပြောင်းလဲသုံးဆွဲလာရေးဆိုတဲ့ကိစ္စမှာလက်တွေ့ဖြစ်နိုင်ကြည့်အလားလားဘယ်လိုရှိမလဲဆိုတာနဲ့ပတ်သက်လို့ Save the Natural Resources စာနာအဖွဲ့ရဲ့ဒါရိုက်တာကိုဧပြီကျူးကျူးကို VOA ရုံးချုပ်မှာမတ်တင်ကြီးထက်ကမေးမြန်းတင်ပြထားပါတယ်
။မြန်မာနိုင်ငံတွင်လက်ရှိရှိနေတဲ့ပြန်ပြင်းရဲစွန့်အင်ရင်းမြစ်တွေကိုစူးစီးသုတေသနပြုချက်အရလျှက်စစ်တပ်အားမဂဝ42,000ထိထုတ်နိုင်ပြီးဒီပမာဏဟာဆိုရင်မြန်မာနိုင်ငံလိုအပ်နေတဲ့လျှက်စစ်စွန့်အင်ပမာဏထက်ပိုများနေပါတယ်။တဘာပန်ရုံးချုပ်မှာမြန်မာလျှက်စစ်ကန်ဓာတ်နဲ့ပတ်သက်ပြီးလိုက်ရောက်ဆွေးနွေးတဲ့အရက်ဖက်အဖွဲ့အစည်း Save the Natural Resource စာနာအဖွဲ့ရဲ့ဒါရိုက်တာကိုဧပြီဂျူဂျူကအခုလို့ပြောပါတယ
်အနီးပြည်လို့ပြောတဲ့ National Electrification Plan မှာကြီးလိုက်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံအတွက်2030မှာအမြင့်ဆုံးလုပ်နေတဲ့ရက်စက်တအားက14,542မဂါဝတ်အနည်းဆုံးလိုအပ်ချက်ကတော့9,100မဂါဝတ်ပေါ့နော်ဟုတ်ကဲ့အဲ့တော့လက်ရှိကကျွန်တော်တို့6,000လောက်ထုတ်တယ်နောက်2030ကျရင်14,000လောက်လိုတယ်ပေါ့ဒါပေမဲ့ဒီ Renewable Energy ကကျွန်တော်တို့ဒီတွက်ချက်ထားတဲ့ဟာတွေအရဆိုလို့ရှိရင်မဂါဝတ် 42,000 မဂါဝတ်လောက်ကကျွန်တော်တို့ဒီ renewable energy ကနေရနိုင်တယ်ပေါ့အဲ့တော့ကြောင့်မလို့ခုနဆယ်ကြီးတွေစောင်းမဲ့ဟာတွေအချောင်းမီသွေးစောင်းမဲ့ဟာတွေထက်ဒီဟာတွေပေါ်မှာဒီလိုမျိုးတွက်ချက်ထားတဲ့ရွေးချယ်စရာလေးတွေရှိတယ်ဒါပေမဲ့အဲ့ပေါ်မှာကျွန်တော်အများကြီးပြောလာကြမှာပေါ့ဟိုအနည်းပညာရအခက်ခဲရှိတယ်တခြားဟိုတခြားလူကြီးတွေရအများကြီးအခက်ခဲရှိတယ်ပြောနေပေမဲ့လည်းဆယ်ကြီးတွေစောင်းမဲ့ငွေတွေဒီအချောင်းမီသွေးတွေစောင်းမဲ့ငွေတွေကဒီထက်မှရင်းနှီးမြှုပ်နှံလာလို့ရှိရင်2030မှာကျွန်တော်မြန်မာနိုင်ငံအတွက်လျှက်စစ်မီလုံလောက်နိုင်တယ်ပြီးတော့စီးပွားရေးအတွက်လည်းကျွန်တော်လုံလောက်စီးပွားရေးလုပ်ဖို့အတွက်လည်းဒီလျှက်စစ်မီတွေကလုံလောက်နိုင်ပါတယ်ဗျဟုတ်
ကမ္ဘာပံကပံပိုးဆောင်ရွက်နေတဲ့အစိုးရရဲ့ NEP အမျိုးသားလျှက်စစ်စွမ်းအင်ဆိုင်ရာစီမံကိန်းမှာတော့မြမလျှက်စစ်လိုအပ်ချက်ကိုရေအားလျှက်စစ်စက်ရုံကြီးတွေနဲ့ကြောင်မီသွေးသုံးလျှက်စစ်စက်ရုံတွေအဓိကထားထုတ်ဖို့ရည်မှန်းဆောင်ရွက်နေပြီး တဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေကတော့ဒီအစားရှိနေပြီဖြစ်တဲ့ပြန်ပြင်းမြဲစွန့်အင်ကိုအဓိကအသုံးပြုဖို့တိုက်တွန်းနေကြတာဖြစ်ပါတယ်လက်ရှိမြန်မာနိုင်ငံမှာပြန်ပြင်းမြဲစွန့်အင်အရေးမြစ်တွေကိုလည်းကိုဧပြီဂျူဂျူကအခုလို့ပြောပါတယ
်လေယာလျက်စစ်ပါလေယာလျက်စစ်အနေနဲ့ကတော့ကျွန်တော်တို့ဒီဟုတ်အခုမှဒီသူတေနာလောက်တဲ့ဟာတွေဆန်တက်တဲ့အစ်နေပဲရှိပါသေးတယ်ဟုတ်အဲ့တော့ကျွန်တော်ပြန်ကြည့်မြဲဆွမ်းအင်လို့ပြောလို့ရှိရင်ကျွန်တော်ဟုတ်အသေးစားရေယာလျက်စစ်လေးတွေအသေးလေးတွေပေါ့နော်အဲ့ဒါတွေရဲ့အနေရာကြီးဆွမ်းအင်၃ရဲ့ပြီး biomass လို့ပြောတဲ့ဟာတွေရဲ့အဲ့ဒါတွေကပြန်ကြည့်မြဲဆွမ်းအင်အနေနဲ့ကျွန်တော်မြန်မာနိုင်ငံမှာရှိနေပါတယ်ဗျဟုတ
်ပြန်ပြင်းမြဲဆွမ်းအင်ကိုအဓိကထားအသုံးပြုဖို့အရေးဤပညာပိုင်းဆိုင်ရာအခက်အခဲတွေကြုံနိုင်ပေမဲ့လေနိုင်ငံတကာအဖွဲ့အစည်းတွေရဲ့အထောက်အပံ့ရနိုင်တယ်လို့လည်းသူကထောက်ပြပါတယ်။ဒါ့အပြင်ရဲလက်စစ်စီမံကိန်းကြီးတွေနဲ့ကြောင်မီသွေးသုံးလျက်စစ်ဓာတ်အားပေးဆက်ယုံတွေအရေးကမြမနိုင်ငံရဲ့အပေါ်မှာပါရက်ခတ်နိုင်တယ်လို့လည်းသူကသုံးသပ်ပါတယ်
။ဒီကြောင်မီသွေးကိစ္စရဲ့ရဲလက်စစ်အကြီးကြီးတွေရဲ့ပြီးရင်ကျောင်း gas တွေရဲ့ပေါ့နော်။အဲ့နဲ့ပတ်သက်ပြီးတော့ရင်းနှီးမြှုပ်နှံမှုလို့ပြောလို့ရှိရင်ရင်းနှီးမြှုပ်နှံမှုနောက်ရင်းနှီးမြှုပ်နှံမှုကအများကြီးလာပါတယ်။အဲ့ချိန်မှာကျွန်တော်တို့စဉ်းစားရတာကခုနကဒီတကဘာလုံးချုပ်ပြီးစဉ်းစားနေရ Paris Climate Change တခုတည်းမဟုတ်ပါဘူးနိုင်ငံရေးအခြေအနေပါကျွန်တော်ချက်စဉ်းစားရပါတယ်အဲ့တော့ဒီနောက်ကနေလာတဲ့ဥမာရေရလျက်စနဲ့ပတ်သက်ပြီးတော့လာတဲ့ရင်းနှီးမြှုပ်နှံမှုတွေဆိုရင်မြစ်ပြီးမြစ်ကန်မြစ်တွေပေါ်မှာအဓိကဖြစ်တဲ့အတွက်ကြောင့်မြစ်တွေပြင်းနာမှဆိုရင်တိုင်းမြန်မာနိုင်ငံတိုင်းဒေသလက်နက်ကင်ရှိပါတယ်ငြိမ်းချမ်းရေးကိစ္စလည်းအခုထိကျွန်တော်ဟုတ်ပိတ်နေတယ်ပေါ့နော်ဆက်ဆွေးနွေးလို့မရတဲ့ကိစ္စတွေရှိတယ်ပြီးကြောင့်မီသွေးနဲ့ပတ်သက်တဲ့ဆိုလို့ရှိရင်လည်းအဲကြောင့်မီသွေးနဲ့ပတ်သက်တဲ့ဟာမှာတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေအများကြီးရှိမယ်ပေါ့နော်အဲ့တော့မြန်မာနိုင်ငံအနေနဲ့ပတ်သက်ပြီးပြောရလို့ရှိရင်တော့အရေရလျက်စစ်အကြီးကြီးတွေကြောင့်မီသွေးတွေတခြားရင်းနှီးမြှုပ်နှံမှုတွေအကြီးကြီးတွေကမြန်မာနိုင်ငံမှာရှိနေတဲ့ပရိပခတွေငင်းချမ်းကြီးတွေမသွားသေးဘဲနဲ့ဝင်လာလို့ရှိရင်ဒီဟာတွေကနောက်ထပ်ပရိပခတွေထပ်ပြီးဖြစ်ပွားစေနိုင်တယ်ပေါ့နော်အဲ့ဒါပထမတစ်ချက်ပါနောက်ဒုတိယချက်ကတော့မြန်မာနိုင်ငံစွမ်းအင်ပြည့်ဖြူဖို့အတွက်ကိုကျွန်တော်တို့ဒီပြန်ပြည့်မြဲအနေနဲ့ပြန်ပြည့်မြဲစွမ်းအင်အနေနဲ့လည်းဒီမှာရွေးချယ်ကြတယ်သူတေသနာတွေလုပ်ထားတဲ့ဟာတွေရှိပါတယ်အဲ့တော့ပြန်ပြည့်မြဲစွမ်းအင်အနေနဲ့တွားလို့ရတဲ့ဟာရှိလို့ရှိရင်ကျွန်တော်တို့တဘောပုံဝင်ခြင်းလည်းထိခိုက်မှုရောကျစေတယ်ပြီးနောက်တစ်ခုကဒီဟာဒီသူတွေနားတွေလောက်ထားတဲ့ဟာမြန်မာနိုင်ငံထဲမှာပဲနေမြန်မာနိုင်ငံတကယ်အခြေအနေကိုသိနေကြတဲ့လူတွေလောက်ထားတာဖြစ်တဲ့အတွက်ကြောင့်ခုန conflict sensitivity လို့ပြောတဲ့ပြပခဖြစ်တဲ့နေရာဒေသတွေကိုအကြောင်းလဲသိရှိပြီးဖြစ်ပါတယ်
။လျှက်စစ်ဆွမ်းအင်ပြည့်မီရေးအတွက်ဆိုရင်လက်ရှိထုတ်နေတဲ့ဓာတ်အားပမာဏတွေကလေလွင့်မှုနဲ့အောင်မဟာဓာတ်အားလိုင်းစနစ်တွေဆက်ပစ္စည်းတွေပြုပြင်ပြောင်းလဲဖို့နောက်လျှက်စစ်ဓာတ်အားဖြန့်ဝေမှုအပိုင်းမှာစီမံခန့်ခွဲမှုကောင်းအောင်လုပ်ဖို့လဲတိုက်တွန်းပါတယ်။လက်ရှိမှာတော့ကမ္ဘာ့ဘဏ်ချင်းငွေဒေါ်လာတန်း400နဲ့မြန်မာစုရကပင်မဓာတ်အားလိုင်းကွန်ရက်ကိုတိုးချဲ့တိဆောက်နေပါတယ်ရှင
်။မသိင်ကြီးတိုင်းတင်ပြခဲ့တာဖြစ်ပါတယ်။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အပတ်စဉ်ကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်။ဒီဘက်မှာတော့မြန်မာနိုင်ငံကမြို့ကြီး၅မြို့ကိုမနှစ်တစစ်တမ်းကောက်ယူပြီးတော့မြို့ပြလူနေမှုဘဝစစ်တမ်းထွက်ပေါ်လာတဲ့အကြောင်းဦးအောင်ခင်ကတင်ပြထားပါတယ်။
လုံးခဲ့တဲ့နှစ်စက်တင်ဘာနဲ့အောက်တိုဘာလတွေမှာရန်ကုန်မန္တလေးမုံရွာနဲ့မော်လမြိုင်နဲ့တောင်ကြီးစတဲ့မြို့ကြီး၅မြို့မှာအာရှဖောင်ဒေးရှင်းအဖွဲ့ကစစ်တမ်းကောက်ယူပါတယ်မြို့သူမြို့သား2400ရဲ့လူနေမှုဘဝအကြောင်းမိခုံးပေါင်း100ကျော်မေးမြန်းပြီးသူတို့ရဲ့ဖြေချားချက်တွေကိုမှတ်တမ်းတင်ထားတဲ့65မျက်နှာစစ်တမ်း City Life Survey ဖြစ်ပါတယ်အဲ့ဒီမြို့ကြီး၅မြို့ကမြို့နယ်35နယ်ရဲ့ရက်ွက်200ကျော်မှာတိုင်းရင်းသား48မျိုးပါဝင်တဲ့ဘာသာရေးအုပ်စု4စုကိုစစ်တမ်းကောက်ယူပါတယ်။ရန်ကုန်မှာ800ကျော်ကိုမေးမြန်းပြီးကြံမြို့4မြို့မှာ400ကျော်စီမေးမြန်းပါတယ်။မြို့ပြတွေမှာအလုပ်အကန့်ရဖို့အခွင့်အရေးများပြားတဲ့အတွက်အလုပ်လက်မဲ့နေပါကြောင်းစာရမ်းမှာပေါ်ပြပါတယ်။အိမ်ပြင်ပမှာအလုံးမလုံးတဲ့အမျိုးသမီးဦးရေက50ရာခိုင်နှုန်းကျော်ရှိတာမို့အများဆုံးဖြစ်ပါလေအမျိုးသားတွေမှာတော့လေးပုံတပုံလောက်အလုံးမလုံးကြဘူးလို့ဆိုပါလေတောင်ကြီးမှာတော့အလုံးသမား80ရာခိုင်နှုန်းအချိန်ပြည့်လောက်ကြတဲ့အတွက်အလုံးလုံးသူအများဆုံးမျိုးဖြစ်နေပါလေအလုံးအကန်ရဖို့အခွင့်ကောင်းရှိတယ်လို့ယုံကြည်သူဥွေမုံရနဲ့မန္တလေးမှာများပြားပြီးရန်ကုန်နဲ့မော်လမြိုင်မှာတော့မင်းမြန်းသူတဝက်ကျော်လောက်ကယုံကြည်မှုရှိကြပါလေ
ပညာအစဉ်တန်းကိုလိုက်ပြီးဝင်ငွေကွဲပြားသွားပုံကိုလည်းစစ်တမ်းမှာဖော်ပြထားပါတယ်။ဝယ်ရသူတဝက်နီးပါးလောက်ဟာအနည်းဆုံးတစ်လကျပ်၄သိန်းခွဲလောက်ပြန်မျှဝင်ငွေရရှိကြပြီးဝယ်မရှိသူတွေထဲမှာဒီလိုဝင်ငွေရသူ15ရာခိုင်နှုန်းလောက်သာရှိပါတယ်။ရ
ရန်ကုန်နေအလုသမားတွေဟာဝင်ငွေအကောင်းဆုံးဖြစ်ပါတယ်စစ်တမ်းကောက်ခံရသူ၄ဘုံတဘုံလောက်ဟာပြမျဝင်ငွေတလကိုကျပ်၅သိန်းခွဲအထက်ရရှိသူတွေဖြစ်ပါတယ်ဒီလိုဝင်ငွေရှိသူတောင်ကြီးမှာဆေးအားကိုင်းနှုံးတာရှိပါတယ်တောင်ကြီးမှာအလုကန်ရှိသူများပေမဲ့ပြမျဝင်ငွေတလကျပ်၂သိန်းခွဲအောက်မှာရရှိသူတွေဖြစ်ပါတယ်မော်လမြိုင်မုံရွာနဲ့တောင်ကြီးမှာလဆင်ပြမျဝင်ငွေကျပ်၂သိန်းခွဲနဲ ွဲကြအထိရှိကြပါတယ
်ဝင်ဝေတောင်းပြည်နေရာကင်တင်းအစဉ်ပြေတယ်လို့မြို့ပြလူသန်းစားကပြောပေမဲ့လူနေမှုသရိပ်မြင့်မားတာကိုတော့သဘောပေါက်ကြပါတယ်မြို့ပြမှာဆင်းရဲချမ်းသာကွာမှုကလည်းကြီးမားလာပါတယ်ဝင်ဝေနေသူကဝင်ဝေတဝက်ကျော်ကိုအစားအစာအတွက်သုံးရပါတယ်ဒါကြောင့်မမျောလင်းပဲကျန်းမာရေးအတွက်ရေးပေါ်ချက်နှစ်သိန်းကုန်ကြမယ်ဆိုရင်မပေးနိုင်သူတဝက်နီးပါးရှိနေပါသည်ရန်ကုန်မှာမပေးနိုင်သူအများဆုံးဖြစ်ပြီးတောင်ကြီးမှာအနည်းဆုံးဖြစ်ပါသည်လူနေမှုဈေးအသက်တာဆုံးမြို့ဟာတောင်ကြီးဖြစ်ပါသည်ဝင်ငွေနေတဲ့မြို့ပြလူသန်းစားဟာငွေချင်းငါးသုံးဆွဲကြတာများပါသည်နောက်တွင်ဝင်ငွေတဲ့ပိုးပြီးချင်းငါးသူတဝက်ကျော်လောက်ရှိပါသည်
စင်ရဲကျမ်းသာကွာဟမှုကိုရန်ကုန်မော်လမြိုင်နဲ့တောင်ကြီးမှာပြဿနာအဖြစ်သတ်မှတ်သူများပေမဲ့မန္တလေးနဲ့မုံရွာမှာတော့ပြဿနာလို့မြင်သူနည်းပါတယ်ဒါပေမဲ့အလုတ်ကြိုးစားရင်အောင်မြင်မယ်လို့အားလုံးကယူဆကြပါတယ်လူငယ်အုပ်စုမှာ90ရာခိုင်နှုန်းစမတ်ဖုန်းကင်ကြပေမဲ့အွန်လိုင်းရောင်းဝယ်မှုအလွန်နည်းပါပါတယ်အွန်လိုင်းကတစ်ဆင့်ငွေပေးချေသူဦးရေ15ရာခိုင်နှုန်းသာရှိတယ်လို့ဆိုပါတယ်အွန်လိုင်းဘဏ်စနစ်ကိုသုံးသူကပြင်းပြ30ရာခိုင်နှုန်းသာရှိတယ်လို့ဖော်ပြပါတယ်မျိုးပြလူတန်းစားတွေထဲမှာအလှဒါနပြုလုပ်လို့စိတ်နဲ့လူမှုဆက်ဆံရေးကောင်းမွန်လို့စိတ်ပြင်းထန်တယ်လို့ဆိုပါတယ်မျိုးပြလူတန်းစားအချင်းချင်းယုံကြည်စိတ်ချသူကတဝက်နီးပါးရှိပြီးအချင်းချင်းမယုံကြည်ရဘူးလို့ပြောသူကနည်းပါတယ်ဒါပေမဲ့အချင်းချင်းယုံကြည်မှုမှာအင်ဒိုနီးရှား၊စင်ကာပူ၊ထိုင်းနိုင်ငံဟာမြန်မာထက်နည်းနေပါတယ
်အခြားဘာသာဝင်နဲ့အခြားလူမျိုးကိုယုံကြည်တဲ့အတိုင်းအတာကတော့တစ်မျိုးနဲ့တစ်မျိုးကွဲပြားခြားနားပါလေကွဲပြားတဲ့ဘာသာဝင်တဲ့လူမျိုးကိုယုံကြည်မှုအရှိဆုံးဟာတောင်ကြီးနဲ့မော်လမြိုင်ဖြစ်ပြီးရန်ကုန်မန္တလေးနဲ့မုံရွာမှာယုံကြည်သူနေပါတယ်။အကျင့်ပြည့်ခြားစားမှုတွေများတယ်လို့မြို့ပြလူသန်းစားတွေကယုံကြည်ပါတယ်။မိမိပိုင်တဲ့အဆောက်အုံရဲ့ခမှန်းတံပိုးကိုကြည့်ပြီးပစ္စည်းကုန်ကောက်ယူရမှာတစ်မျိုးနဲ့တစ်မျိုးအလွန်ကွာခြားပါတယ်။စစ်တမ်းမတိုင်မီ6လအတွင်းပစ္စည်းကုန်ဆောင်သူဦးရေကိုစီစစ်တဲ့အခါမှာရန်ကုန်ကအနည်းဆုံးဖြစ်နေပါလေပစ္စည်းကွန်အများဆုံးတောင်ကြီးမြို့ကပေးဆောင်ရပြီးမန္တလေးနဲ့မုံရွာကဒုတိယအများဆုံးမော်လမြိုင်ကတတိယအများဆုံးဖြစ်ပါလေဆင်းရဲချမ်းသာမရွေးပစ္စည်းကွန်ပေးရပါလေဒါပေမဲ့ပစ္စည်းကွန်အများဆုံးနဲ့အနည်းဆုံးကွာခြားချက်ဟာရန်ကုန်မှာကျပ်350လာရှိပါလေအခြားမြို့တွေမှာလည်းကွာခြားချက်ဟာကျပ်900နဲ့1000ကျားမှသာရှိပါသေးအခုပေးဆောင်တာဟာနိုင်ငံသားရဲ့တာဝန်လို့မြို့ပြလူသန်းစားတွေကယုံကြည်ကြပါလေခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်မှာမြန်မာနိုင်ငံကမြို့ကြီးတွေနဲ့ပတ်သက်တဲ့စစ်တမ်းအကြောင်းကိုတင်ပြသွားတာပါအခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာဒေါ်လလတန်းပို့ချခဲ့တဲ့အစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးလိုက်ရပါတယ်
American style ganda ma mye si lo dei be ya de i so ye wo ha ya ko a chi khan pi tong tha de idiom a tong nwi ko tin pya pi ma mo patama u so
catch someone's eye
ko tin pya pi ma phit par de sa long paw ga catch catch ga phana someone apostrophe s someone's ga de u tiao ye eyei ga mye si so ro စကွိုက်ခွန်ရဲ့လုံကောက်ဒီဘေကလူတူတူတယောက်ရဲ့မျက်စီကိုဖမ်းတာပေါ့အေဒီယမ်ဆိုတဲ့တော်ဒီဘေကလည်းတိတ်မကွာလှဘူးလို့ဆိုရမှာပါလှလို့ထူကြလို့ဆွဲဆောင်မှုရှိလို့လူတူတူတယောက်ရဲ့အာယုံကိုဖမ်းစားနိုင်တာကိုဆိုတာဖြစ်ပါတယ်တနည်းတော့လူတူတူတယောက်သတိထားမိစီတာပေါ့ဒီတုံးနဲ့ပတ်သက်လို့ဂျော့ဂျ်ကိုပြတဲ့ဥပမာကတော့
Mary is looking very pretty with the red dress today. She caught John's eye. Look, he's asking her out now.
Miri ga di ne enji ni ne taik ko hla ni do jor ne tu ko tri tha mi da bo. Ji le, tu ne pyin twa bu, twa kho ni le ye lo di be ya ba de. Uma ko naw ta khaw na sin ji ja ya aw.
Mary is looking very pretty with the red dress today. She caught John's eye. Look, he's asking her out now.
To set him up, catch someone's eye idiom advice ma. To try, so re, T-O-T-R-Y, try. Choza re, lo, dewe ya re, sakalongo, dwebi.
To try to catch someone's eye.
Lo, so in, lu du u tri tami ya le ao, go go mi ya le ao, now du uga, choza ra go, slu ra pipari. Tikadian le, lunge, luyeri ni ne, pyong piara, le piara, aiten kam piara, mu lo in, lu duga, go go, tri ta, mi da jara mu. Diniama, to try to catch someone's eye, lo yinyon tonghai mare. Didone padelu, Josh Grubire umago, na sinjijayao.
The young girl was trying to catch the eye of that handsome boy. She was winking at him.
Erika maliga, ho lunge jolego, tu godrita miao, josa nilie. Yesa, pipia nilie, lo tibi yavare.
The young girl was trying to catch the eye of that handsome boy. She was winking at him.
See
eye
to eye. S-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E-C-E-E- သဘောတည်းဖြစ်တာကိုဆိုလိုပါရဲ့ဒီတော့နဲ့ပတ်သက်လို့ကျော်ရှိုးပေးတဲ့ဥပမာကတော့
John and I see eye to eye on the issue of gun control
တနက်တင်းချူရဲ့ကိစ္စနဲ့ပတ်သက်လို့ဂျွန်နဲ့ကျွန်တော်တို့အမြင်ချင်းတူကြတယ်ဗျာလို့အဓိပ္ပာယ်ရပါတယ်
John and I see eye to eye on the issue of gun control. More than meets the eye.
ဖြစ်ပါတယ်။စာလုံးပေါင်းက more, more, than, then, more than ကပိုတာ meets, meets ကတွေ့တာ the, the, e by i ကမျက်လုံးဆိုတော့စပိုက်ထုံးရဲ့လုံးကောက်ဒီပေကတော့မျက်စိတွေ့တာနဲ့ပူတာပေါ့ idiom ဆိုတဲ့အဓိပ္ပာယ်ကလည်းသိမကွာထားပါဘူးကိုယ်မျက်စိနဲ့မြင်ရတာတည်းတစ်ခုခုကပိုပြီးရှုပ်ထွေးနေပုံရတာပိုပြီးစိတ်ဝင်စားစရာကောင်းတာကိုဆိုလိုတာဖြစ်ပါတယ်တနည်းအားဖြင့်တော့ကိုယ်သိထားတာတည်းပိုပြီးတော့အခြေအနေဟာနည်းနည်းတာရှုပ်ထွေးတာတစ်ခုခုပိုတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးချက်ပတ်သက်လို့ George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
My sister told me it was just a disagreement with her husband. But I think there's more to it than meets the eye.
ကျွန်တော်ညီမကတော့သူခင်မိုးနဲ့ကတော့ကဆဖြစ်တာပါပဲလို့ကျွန်တော်ကပြောပါတယ်။ဒါပေမဲ့လို့အချိန်နေဟာဓာတ်တဲ့တော့ပိုလိမ့်မယ်လို့ကျွန်တော်ထင်တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My sister told me it was just a disagreement with her husband. But I think there's more to it than meets the eye.
ဒီကနေ့ eye ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
catch someone's eye, see eye to eye, more to it than meets the eye.
တို့ဖြစ်ကြပါလေ။နောက်တစ်ရင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
တော်လာရတန်ပို့ချတဲ့အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုပြန်လည်ထုတ်လွှင့်ပေးတာဖြစ်ပါတယ်ခင်ဗျာဒီလိုအင်္ဂလိပ်သင်ခန်းစာတွေကို VO ရဲ့မနက်ခင်းတိုင်းမှာနားဆင်နိုင်ပါတယ် VO ရထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်ကသတင်းတွေရုပ်သံအစီအစဉ်တွေကိုမိမိတို့ရဲ့မိုဘိုင်းဖုန်းပေါ်မှာလည်းအလွယ်တကူဖတ်ရှုနားဆင်လို့ရဆိုရင်တော့ VO ရဲ့ app ကိုကိုယ့်ရဲ့ဖုန်းမှာဒေါင်းလုဒ်ရယူနိုင်ပါတယ်ခင်ဗျာ
ဒ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန့်ယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီမှာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကနေတနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9473လိုင်းလွန်မီတာ48 kHz 6153နဲ့လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့စနေည VO ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ဖို့အချိန်ရောက်လာပါပြီ။2020ရွေးကောက်ပွဲမှာပါတီထက်ကိုယ်စားလှယ်တွေရဲ့အရေးချင်းကိုကြည့်ပြီးမဲပေးအောင်စီရင်သွားဖို့စဉ်းစားထားတယ်လို့ NLD ပါတီတာဝန်ရှိသူတူမကြာသေးခင်က VO ကိုပြောကြားပါတယ်။NLD အနေနဲ့ဒီလိုရွေးကောက်ပွဲမဟာဗျူဟာတစ်ကိုသာလက်တွေ့ကျင့်သုံးခဲ့ရင်ရွေးကောက်ပွဲမှာလည်းလိုရလက်တွေထွက်ပေါ်လာနိုင်တယ်လဲလူလူရဲ့လိုအပ်ချက်ဖြည့်ဆည်းနိုင်မလားစတာတွေကိုစနေညတရိုက်လီလိုင်းအစီအစဉ်မှာကုအောင်လင်ဦးစီစဉ်တင်ဆက်ထားပါတယ
်မင်္ဂလာပါခင်ဗျာဒီနေ့တရိုက်လီလိုင်းအစီအစဉ်မှာတော့NLD ပါတီရဲ့မဟာဗျူဟာနဲ့ရှင်းနေရွေးကောက်ပွဲအလားအလာတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်။လာမယ့်2020ပြည့်ရွေးကောက်ပွဲမှာပါတီထက်ကိုယ်စားလှယ်လောင်းနေတဲ့အရေးချင်းကိုကြည့်ပြီးမဲပေးအောင်စီရင်မှုစဉ်းစားချက်တွေရှိနေတယ်ဆိုပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ပြန်ကြားရေးကော်မတီအတွင်းမှုံရအောင်ရှင်ကမကြတဲ့ငါပဲ VOA ကိုပြောပါတယ်။ဆိုတော့ဒီအဓိကနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ NLD အနေနဲ့ရွေးကောက်ပွဲမဟာဗျူဟာအသစ်ကိုသာလက်တွေ့ကျင့်သုံးခဲ့မှာဆိုရင်လာမယ့်ရွေးကောက်ပွဲမှာဘလို့ရလက်တွေထွက်ပေါ်လာနိုင်တယ်လဲလူလူရဲ့လူဝဲချက်ကိုဖြည့်ဆည်းပေးနိုင်တယ်လားလူလူဘက်ကရောဘာတွေမျှော်လင့်ထားကြတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။ကျွန်တော်တို့ပင်နယ်ဆွေးနွေးဖို့အတွက်မြန်မာအရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးရဲထွန်းနောက်သင်းစားဆရာဦးစီရဲသူတို့လေလေလိုင်းပေါ်မှာရောက်နေရပါပြီဆိုတော့ကျွန်တော်တို့အခုပဲအစီအစဉ်ကိုစလိုက်ချင်ပါတယ်ဆိုတော့အရင်ဆုံးအနေနဲ့ကျွန်တော်ဒီပင်နယ်ဆွေးနွေးမဲ့ပုံကိုရဲ့ဟိုတုံးသက်ချက်ကိုကြားချင်ပါတယ်ခင်ဗျာဆိုတော့ဒီ NLD ပါတီအနေနဲ့ဒီပြီးခဲ့တဲ့ယူကော့ပွဲမှာတော့ဟိုလူကိုမကြည့်နဲ့ပါတီကိုပဲကြည့်ပြီးမဲပေးပါဆိုပြီးစီရင်ခဲ့ပါတယ်ဘာကြောင့်လဲဆိုတော့ဒီ NLD ပါတီအနေနဲ့အနိုင်ရမှအစိုးရဖြစ်မှအပြောင်းလဲဖြစ်အောင်လုပ်နိုင်မှာပါဆိုပြီးသူတို့စီရင်ခဲ့တာပါအခုကတော့ဒါကိုပြောင်းပြန်လမ်းမှုစဉ်းစားလာတာဖြစ်ပါတယ်ဟိုတရားဝင်တော့ဟိုကြီးညာထားတာမျိုးတော့မဟုတ်သေးဘူးပေါ့လေဒါပေမဲ့ဒါတကယ်ဒီ NLD အတွက်လာမယ့်ရွေးကောက်ပွဲအတွက်အမှန်ကန်တဲ့မဟာဗျူဟာတစ်ခုဖြစ်လာမယ်လို့များရေဝီယာသုံးသပ်နိုင်မလားဆရာဦးစီရဲ့သူအရင်သုံးစဉ်းစားဆွေးနွေးပြပါလားခင်ဗ
ျဟုတ်ဒီရွေးကောက်ပွဲမှာဒီလူဟိုဟာပေါ့လေတခြားရွေးချယ်လာမယ်ဆိုတာကတော့ဒါအင်မတန်ကောင်းတဲ့ဟာပါဘာလို့လဲဆိုတဲ့အခါကျတော့ဟိုအခုချိန်ကျတော့9နှစ်လောက်ကကျွန်တော်တို့ကတွေ့ကြုံရခဲ့ပြီးပြီပေါ့လေအဲ့တော့ဒီရွေးကောက်ပွဲမှာအစိုးရဖွဲ့နိုင်ခြင်းရှိတဲ့ပါတီကြီးတွေပေါ့နော်နောက်ပြီးတော့ကြာရင်အစိုးရမဖွဲ့နိုင်ရင်တော့မှဘာပဲပြောအကြံတရားတော့အခြေအတွက်ထိရလာနိုင်တဲ့အမှတ်ရအတွက်ရလာနိုင်တဲ့ဒီနိုင်ငံရေးပါတီတွေအဲပြီးတော့ကြာတော့အစိုးရကိုဖိအားပေးနိုင်တဲ့အတိုက်ခံကောင်းဖြစ်လာမဲ့နိုင်ငံရေးပါတီတွေပေါ့နော်သူတွေမှာဒါလူတွေတွေအများကြီးပါလာဖို့လူတွေပေါ့လေလူတွေတွေအထက်မြတ်တဲ့လူတွေပါလာဖို့လူတွေဇာတိကောင်းတဲ့လူတွေအများကြီးပါလာဖို့လူတွေ2025မှာတော့ဒါကဟိုဒီ transition ကာလပေါ့လေဆက်ကူမှကူကာလဖြစ်တဲ့ကြောင့်မလို့ counting တော့ဟိုရတဲ့လောက်လူပဲခေါ်ပြီးတော့ဖက်လိုက်ရတဲ့အနေအထားမျိုးရှိနေတဲ့ခါကျအခုလွတ်တော်မှာလည်းဒါတချို့ကျွန်တော်တို့မြင်ရမှာပါဟိုတက်ကြွရတဲ့မှတ်ကလွတ်တက်ကြွရတဲ့ဆက်မြက်တဲ့မှတ်ကဆက်မြက်တဲ့တချို့မှတ်ဒီကြတော့လေဒီလိုပဲဟိုမဲတွေ့ုံတဲ့မပူတဲ့အနေအထားမျိုးကြီးရှိနေတယ်ပေါ့နော်ဒါကဟိုလွတ်တော်မှာဒီမှာဆိုဒီမှာကပါဘူးဒါဝင်ကြီးတွေပါဒီမှာပါဒါကပါတယ်ပေါ့လေဆိုတော့ကြပြောရင်တော့ရှည်သွားပါပေါ့နိလောလောဆယ်ဒါဒီလူရဲ့ချဲ့ရင်မှာဒီလွတ်တော်အမှတ်တို့ဘာလို့ဒီကထားပြီးပြောရမယ်ဆိုရင်တော့ဒီလိုမျိုးဒီလူတွေတေချာစီစစ်ရေးချဲ့မယ်ဆိုပြီးတော့ဒါကချိန်ရလိုက်တယ်ဆိုတာအင်မတန်ကောင်းတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်ဒီ NLD ရဲ့ဆုံးဖြတ်ချက်နဲ့မကအောင်တခြားလူကပါတီကြီးတွေဖြစ်တဲ့ဟိုတိုင်းနာပါတီတွေမှာပါဖြစ်ဖြစ်ဒီဟိုတနိုင်ငံလုံးတိုင်းတာနဲ့အွန်လိုင်းနဲ့ခြေရှိတဲ့ပါတီတွေမှာပါဖြစ်ဖြစ်ဒီလိုမျိုး အယူအဆတွေဒီလိုမျိုးရွေးချယ်ရေးလူရွေးချယ်ရေးမူဝါဒတွေကိုကျင့်သုံးတယ်ပါလေဒါမှပဲကျွန်တော်နိုင်ငံနောက်တစ်ဆင့်တက်မှာပါ2015ကတော့ဒါကကြာကြံကာလအလေးနဲ့ကျွန်တော်တို့ကနားလည်ပြီးလို့ရပြီ2020မှာကတော့ပြီးခဲ့ဆင်းဆင်းမှုလိုအပ်နေပါတယ်ပြီးခဲ့လူကောင်းကောင်းတွေရဖို့လိုနေပါတယ်
โอเคสรุปเสี่ยอู้ยเอทงเอตตบอดาเลยซื้อนี่บ่าวครับเนี่ยเสี่ยอู้ยเอทงอ่ะกูไรแล้วที่ลุตโต90ตู้ขึ้นเนี่ยตาวันอยู่แกพูดเลยสรุปอกูที่เอเนอรี่บักก็โหซึ้งซ่าနေได้ที่มหาวิวอ่ะถ้าโหตะเก้สร้างให้ตื่นเนี่ยมหาวิวอ่ะตะคู่อนินเนี่ยโหอยู่ซะล่ะครับ
เนี่ยอกูที่เอเนอรี่บาร์ดีอ่ะโดยเฉพาะชื่อดูก็ပြောไล่ได้หากะကျွန်တော်ခံစားချက်ကျွန်တော်သုံးသချက်ကတော့သူတို့ဒီပြီးခဲ့တဲ့9နှစ်တတန်းအမှဒီလူကိုမကြည့်ပါနဲ့ပါတီကိုကြည့်ပါဆိုပြီးတော့ချော်ကျက်နေကျွန်တော်တို့ပြည်သူလူထုကနေပြီးတော့မျက်စိမှိတ်ပြီးတော့မဲပေးလိုက်ကြတယ်အဲ့ဒီမှာဆိုလို့ရှိရင်ဘလောက်တောင်ဒီဆောက်ခံမှုရတယ်လဲဆိုရင်သေနေတဲ့ကိုယ်စလဲလောင်းတောင်မှဒီရုပ်တော့ပွဲမှာအနိုင်ရတဲ့အဖြစ်ကျွန်တော်တို့ဒီအောင်မြင်ခဲ့တယ်လို့ပြောနိုင်ပါတယ်သို့တော့တကယ်တမ်းကျွန်တော်တို့တော်တဲ့မှာဖြတ်တန်းလိုက်တဲ့အခါမှာပါတီထောက်ခံပါတီကိုတစ္ဆာရှိရုံနဲ့ပါတီရက်ခံချက်ရှိရုံနဲ့မလုံလောက်ဘူးအရင်ချင်းရှိဖို့လည်းလိုတယ်လူတော်လူကောင်းဖြစ်ဖို့လည်းလိုတယ်ဆိုတာတွေလည်းတွေ့လာတယ်တွေ့လာတဲ့အခါကျတော့တချို့ကိစ္စတွေမှာမအောင်မြင်ဘူးတချို့ကိစ္စတွေမှာတော်တော်တဲ့မှာပြည်သူလူထုအတွက်ဘာမှလွတ်ဆောင်ပေးချက်တွေမရှိဘူးအဲ့ဒီလိုဟာတွေကပြည်သူလူထုအနေနဲ့ပါတီပေါ်ပါတီနဲ့ဒီအစိုး NLD အစိုးရအပေါ်မှာဒီတဖြည်းဖြည်းနဲ့ဂုံတိတ်ခါကြကြရာဒါမှမဟုတ်ရင်လည်းထောက်ခံမှုရော့ပါကြရာဖြစ်လာတဲ့အခါမှာဒီလာမယ့်ရွေးကောက်ပွဲမှာသူတို့ရဲ့မဟာဗျူဟာကိုပြောင်းလဲပြီးတော့ကျွန်တော်တို့ဒီပြင်ဆင်လိုက်တယ်လို့သုံးသပ်လို့ရပါတယ်တကယ်လို့ဒီအတိုင်းပြီးခဲ့တဲ့2015ကမဟာဗျူဟာအတိုင်းသွားမယ်ဆိုလို့ရှိရင်တော်တော်များများအဲ့ဒီလိုထောက်ခံသူတွေကဒီရှင်သွားနိုင်တာပေါ့နော်ရှင်သွားတယ်ဆိုတာကမဲမပေးတော့ NLD ကိုမပေးတော့ဘူးပေါ့နော်အဲ့တော့ဒါကြောင့်မလို့သူတို့ကအပြောင်းလဲလုပ်ရတယ်အပြောင်းလဲလုပ်တဲ့အခါကျတော့လူကြည့်ပါဆိုတဲ့အခါမှာလူတော်လူကောင်းရွေးရမယ်နော်လူတော်ကောင်းရွေးရမယ်တကယ်တမ်းကျွန်တော်တို့ပြည်သူလူထုအတွက်ကိုဟိုဆောင်ရွက်ခြင်းနဲ့နော်မှန်မှန်ကန်ကန်နဲ့ဒီဆောင်ရွက်ခြင်းနဲ့ပုံကိုယ်တွေကိုလွတ်တော်တဲ့ရောက်အောင်နောက်အုပ်ချုပ်ရေးပိုင်းတွေမှာရောက်အောင်ရွေးချယ်တင်မြှောက်ရမယ်ဆိုတော့ moral policy ကိုမဟာဗျူဟာကိုချလိုက်တဲ့အခါကျတော့ပြည်သူလူထုကတော့ဒါစိတ်ဝင်စားမှုပြန်ပြီးတော့မြင့်တက်လာနိုင်တာပေါ့အဲ့တော့ပြန်ပြီးမြင့်တက်လာတာနဲ့အများတကယ်တမ်းရွေးချယ်တဲ့အခါမှာဘယ်လိုရွေးမှာလဲအဲ့ဒီလူတွေကိုညွန့်နယ်လိုက်ညွန့်နယ်လိုက်ဟာပါတီတွေကပဲရွေးမှာလားဒါမှမဟုတ်လူထုလူတန်းစားအဖွဲ့အစည်းတွေနဲ့တိုင်ပင်ပြီးတော့ကျွန်တော်တို့အဲ့ဒီဒေသတစ်ခုညွန့်နယ်တစ်ခုမှာဟလာဒီတကယ်ကိုပဲရိုးသားစူးစားပြီးတဲ့အခါကျတော့အရင်ချင်းအချင်းရှိတဲ့ပုံကိုယ်တွေကိုရွေးပြီးတော့ကိုယ်တော်လောင်းအဖြစ်နဲ့ဟလာတိမ့်သွင်းပါလားပါတီဝင်မဖြစ်သေးတဲ့သူတွေလည်းကျွန်တော်တို့ကဖြစ်နိုင်တယ်ပါဝင်နိုင်တယ်သို့တော့အဲ့ဒီပုံကိုယ်တွေကိုရွေးချယ်ပြီးလို့ဒီကျွန်တော်တို့ကိုယ်တော်လောင်းဖြစ်တယ်ဆိုရင်တော့ပါတီဝင်အဖြစ်ဝင်ရမယ်ဆိုတဲ့ဟာမျိုးချမှတ်ပါလားဆိုတဲ့ကိစ္စကတော့မရှင်းသေးဘူးပေါ့လေ
ဟ
ုတ်ပါပဲဖြစ်ဖြစ်ချုပ်ပြီးတော့ပြောရမယ်ဆိုရင်တော့ဒီအကြောင်းလဲဟာကျိုးစိုးလက်ခံတဲ့အကြောင်းလဲဖြစ်တယ်လို့တော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆိုတကယ်တော့ဒီအစိုးရအနေနဲ့ကတော့ဒီအရေးချင်းရှိတဲ့လူတွေပါလာတယ်ဆိုရင်ပိုအားကောင်းတယ်ဆိုတော့ရှင်းပါတယ်ဒါပေမဲ့တခုရှိရပါလေဟိုဒီလိုအရေးချင်းရှိတဲ့လူတွေဆိုတော့ဟိုလက်ရှိပါတီတွေမှာတွေလုံလောက်ပါမလားဘာဖြစ်လို့လဲဆိုတော့ဟိုတချို့ကပြောနေတာရှိရဒီမြန်မာနိုင်ငံမှာဒီစစ်စိုးရဆက်ဆက်အောက်မှာဟိုသူဖြတ်တန်းလာခဲ့ရတော့ဟိုတကယ်တိုက်ပြီးအုပ်ချုပ်ရေးမှာသူအရေးချင်းဟိုကြွန့်ကျင်မှုတွေအားနည်းတယ်ကြွန့်ကျင်တဲ့လူပုဂ္ဂိုလ်တွေအားနည်းတယ်ဆိုတော့ဟိုထောက်ပြချက်တွေလည်းရှိနေဆိုတော့တကယ်ဒီလိုအရေးချင်းရှိတဲ့လူတွေကိုလူရင်းနဲ့ဆိုရင်တော့မှာပဲကျွန်တော်လက်ရှိပါတီတွေမှာတင်လုံလောက်ပါမလားအပြင်ထွက်ပြီးတော့တခြားနိုင်ငံရေးပါတီတွေဖြစ်သတိပုဂ္ဂလတွေဖြစ်ဖြစ်ပေါ့လေစီးရုံးဖို့မြောက်ဟိုလိုနိုင်သလားဆရာဦးရထွန်းဆွနေပါဦး
မှန်ပါတယ်ဗျဟိုဦးအောင်လည်းဦးသုံးသက်တယ်လို့ပဲကျွန်တော်တို့ကနိုင်ငံရေးဆိုတဲ့ဟာနဲ့ကျင်းကွာနေကြတာကြာပြီပြောမယ်ဆိုရင်တော့ဒီကျွန်တော်တို့ရဲ့နိုင်ငံရေးစိတ်ဝင်စားမှုနဲ့နိုင်ငံရေးစကားကိုဟိုပုံမှန်လင်းလင်းပြောလာခွင့်ရှိတာက2010လောက်တည်းမှာပဲစတယ်လို့ပြောရမှာပေါ့အဲ့လိုဖြစ်တဲ့အတွက်ကြောင့်မို့နိုင်ငံရေးဒီအသိနိုင်ငံရေးရေချိန်နိုင်ငံရေးအတတ်ပညာနိုင်ငံကိုအုပ်ချုပ်တဲ့အတတ်ပညာအာလူလူကိုစီယုံတဲ့
ဒီအတက်ပြင်းများပြည်သူလူထုကိုဘယ်လိုကျွန်တော်တို့ကဟဲ့လားဘယ်လို policy တွေနဲ့ဟဲ့လားပြည်သူလူထုကိုဘယ်လိုကျွန်တော်တို့ကဟဲ့လားဘယ်လို
ဒီဝင်ကြီးအဖွဲ့တစ်ဖွဲ့ကဒါလူ20ပုံးစေပုံနော်အဲ့ဒီလောက်ကတော့ဒီမှာဒီတက်စားရှင်ကိုဒါကတစ်ဖြစ်ထွက်တယ်လေသူတို့ဆိုရင်သူတို့စီမှာပါတီရဲမှာကတော့တော်ရဲလူတွေရှိတယ်ဒါပေမဲ့သူကအရေးလိုက်ကြည့်နေတာကသူကထက်မြက်လာလဲတော်လာလဲပေါ့နော်ဥပမာဆိုရဒီခါလိုက်တဲ့အခါကျတော့လွတ်တော်တဲမှာကျောင်းမဲ့ပုံကိုယ်တွေကစပြီးတော့သူတို့ကဒီတခြားပေါ့နော်ဟိုဟာပေါ့တခြားပါတီကမဟုတ်ရင
ပြီးတော့ကြာတော့ဒီမီဒီယာတွေမှာလေ့လာကြည့်တာအဲဒါသူတွေကပါပြောတယ်လေပြီးရင်တက်ဆိုင်ရနေတဲ့အင်ဂျင်နီယာဆိုလဲအင်ဂျင်နီယာပေါ့နော်ဆရာဝန်ဆိုလဲဆရာဝန်နိုင်ငံရေးသမားဆိုလဲနိုင်ငံရေးသမားသူတို့ကတော်လေရဆိုကြည့်နေပြီးတော့ရတာနဲ့တော်တော်ကောက်ဆွေးနိုင်တယ်လေ့လာဖို့လိုတယ်ပေါ့နော်ဘောလုံးတက်တင်မှာတော့ဒါလေလို့လဲဆိုစကောက်ခေါ်တာပေါ့ဗျာသူတို့ကတော်တယ်သူတို့ကလူငယ်ချေတဲ့တရားတော်တရားတော်ရဆိုတဲ့ဟာမျိုးအဲ့လိုမျိုးကရှိထားတယ်လို့ထင်တယ်အခုရှိမရှိတော့မသိဘူးပေါ့နော
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲကိုတရားဆွေးနွေးဖို့အတွက်ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလိုင်းလိုင်းပေါ်မှာရှိနေပါတယ်အရင်ဆုံးတူကတော့ကျွန်တော်အမေရိကန်ပြည်တော်စုကကိုလမောင်ပါကိုလမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဖုန်းခေါ်ပေးတဲ့ကျေးဇူးတင်ပါတယ်လို့ကျွန်တော်ပြောပြရတယ်ဗျာကျွန်တော်သဘောထားကတော့ဒီဟိုမဟာဗျူဟာချမယ်ဆိုရင်တော့ကျွန်တော်ကတော့ဟိုဒီစားမဖြစ်တင်ဘူးလို့ထင်တယ်ဘာကြောင့်လဲဆိုတော့ကိုလက်ရှိသမရာဦးမင်းကြီးပဲဖြစ်ဖြစ်ဒေါက်တာကောင်းမင်းပါဖြစ်ဖြစ်ချိုးမင်းသိမ့်မင်းဖြစ်ဖြစ်ဟိုတတိပုဂ္ဂလဝင်ပြိုင် NLD မဟုတ်ပဲတတိပုဂ္ဂလဝင်ပြိုင်ရင်မနိုင်နိုင်ပါဘူးမနိုင်ပါဘူးအဲဒီတခြားအမတ်တွေကလည်းအဲ့လိုပြောလာတယ်ဆိုရင်လည်းအဲ့ဒီအမတ်တွေလည်းတတိပုဂ္ဂလကိုပြန်ကြည့်တာမနိုင်ပါဘူးဘာကြောင့်လဲဆိုတော့ NLD ကိုကျွန်တော်တို့ကဟို130အမတ်130ချိုးရောက်နေတဲ့ဒီခိုင်ဖြိုးကိုရှင်ပြီးတော့အစိုးရဖွဲ့နိုင်တာ NLD ပဲဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ NLD ကိုမဲပေးခြင်းဖြစ်ပါတယ် NLD ကတော့မှဆော့ဆော့ပြေးထုံးပြောသလိုပဲရတီးရနေပြီးတော့ပြည်သူလူထုနဲ့ပူးပေါင်းပြီးတော့အဆင့်ဆင့်ရွေးချယ်တင်မြောက်လာတဲ့ပြည်သူ့ချမ်းနှစ်သက်တဲ့ကိုယ်စားလှယ်ကိုရွေးရမှာပါ။ပြီးခဲ့တဲ့2015ဦးဝင်းထိန်တို့စိတ်ကြိုက်ဟိုဘိုးဦးစည်းပုံလည်းမျိုးရွေးချယ်သွားပြီးတော့ကြားလာတဲ့အမတ်မျိုးကပြည်သူ့လက်မခံဘူးလေ။အဲ့လိုဖြစ်နေတာ။အဲ့တော့ခုတော့တဲ့ NLD နေနဲ့လှုပ်တင်တာကတော့ရတီးရနေပြီးတော့ရွေးချယ်မယ်။နောက်ပြီးတော့2015မှာရွေးချယ်လိုက်တဲ့ကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးတော့လည်းပြည်သူတွေကိုစော်ကားတာတွေလက်စားတာတွေရှိခဲ့တဲ့အတွက်ရှိနေစေဖြစ်တဲ့အတွက်ပြည်သူကိုကျွန်တော်တို့အနေနဲ့မိဘကတားမျိုးကိုဟိုတားမျိုးအပြစ်လောက်တာတောင်းမှန်တယ်လို့မျိုးတောင်းမှန်တယ်လို့ကျွန်တော်ထင်တယ်ပါတီအနေနဲ့ကတော့ပါတီကိုပဲမဲပေးဖို့မပြောပြောစရာတော့မလိုဘူးပေါ့ဗျာပြောပြောစရာမှမလိုတာဒီကိစ္စ
ဟုတ်ကဲ့
ဟိုကိုရွေးပြီးတော့မဲပေးမယ်ဆိုရင်တော့မနိုင်နိုင်ဘူးကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ကုလမောင်ဆွေးနွေးရကျေးဇူးပါကျွန်တော်တို့နောက်တူလည်းရှိပါသေးတယ်ကိုစိုးဝေဖြစ်ပါတယ်ကိုစိုးဝေသဘောထားလည်းလိုရင်းတူရှင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟိုပါတီကငရေပါတီကြီးကနေပြီးတော့သူတို့ဒီရတဲ့ချက်မှတ်ထားလို့ကျွန်တော်မပြောလို့ရဘူးပေါ့နော်ကျွန်တော်ကတော့မဲခံနာရှိတဲ့အနေနဲ့ကျွန်တော်ပြောရမယ်ဆိုရင်ဒီမှာရေကောက်ပွဲဝင်တော့မဲ့ဒီငရေပါတီရေကောက်ပွဲဝင်တော့မဲ့ဒီပုဂ္ဂိုလ်ပေါ့ဟိုရေကောက်ပွဲဝင်တော့မဲ့ဒီဂရိကုတ်တင်နေမဲ့ဆက်ကြားရပြောရဒီပါတီတစ်ခုအနေနဲ့ဆိုလို့ရှိရင်ပါတီမူဝါဒနဲ့နေဆက်ပြီးပါတီကိုသားကြီးကိုယ်စားလှယ်ရစ်တက်ရရောက်သွားပြီဆိုလို့ရှိရင်သူတို့အနေနဲ့သူတို့ရဲဆယ်ကြီးကမူဝါဒကိုပြေဖယ်ဖို့အတွက်ခပ်ပါတယ်ပါတီကလည်းချက်ပိုင်းရတာကိုနောက်ပြီးပုဂ္ဂလတွေအနေနဲ့ဒီပုဂ္ဂိုလ်တွေအနေနဲ့ရဲဆယ်ကြီးကဒီလိုစက်တက်ရရောက်တဲ့အခါမှာတော့သူတို့ငွေတွေကပြေခဲ့တဲ့ပြည်သူတွေဟာဆက်လက်ထိန်းရမထိန်းရဆိုတာကအမှန်တရားကြီးကကောင်းပါတယ်ဒါဆိုတော့ကျွန်တော်စကားပုံရှိတယ်တက်တော့ခံရတယ်တော့ခံမင်းရဆိုတာမျိုးပေါ့။ဟာဒီပါတီပါတီမူဝါဒနဲ့ဝင်သွားတဲ့ပုဂ္ဂိုလ်တွေတောင်ချုပ်ချုပ်နော်။ပါတီကချုပ်ကိုထားတာပဲရအောင်ချုပ်ပေါက်ပြီးချုပ်သွားကြတာလေးကြားနေရတယ်ပေါ့နော်။ဒါကြောင့်မို့လို့ကျွန်တော်အရင်ကတော့ပါတီကြည့်တယ်ကျွန်တော်မဲဆန္ဒချုပ်ပြောင်းနေလို့ပြောတာနော်။ပါတီကပါတီကိုကြည့်ပြီးတော့လည်းကျွန်တော်မဲတင်တာ
။ဟုတ်ကဲ့ကိုစိုးဝေဟုတ်ကဲ့ကိုစိုးဝေဆွေးနွေးရကျေးဇူးပါ။နောက်တူကတော့ကျွန်တော်တို့ကိုတန်းမောင်ဖြစ်ပါတယ်။ကိုတန်းမောင်သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ။
အဲကျွန်တော်မေးချင်တာအခုတို့2008ဆွဲကြီးကိုပြင်တာကဘယ်လိုဖြစ်သွားလဲအဲ့ဒါကျွန်တော်တို့မသိသေးဘူးလေနော်အခုအရေးချင်းရှိတဲ့လူတွေရေးပါဆိုဗမာပြည်မှာအရေးချင်းရှိတဲ့လူတွေရှိပါတယ်အရေးချင်းရှိတဲ့လူတွေကတိုင်းရင်းသားတွေထဲမှာလည်းရှိပါတယ်လူမျိုးကြားတွေမှာလည်းရှိပါတယ်ဟုတ်ကဲ့ဒီလောက်ပါပဲဆို
ဟုတ်ကဲ့ကုသမောင်ဆွေးနွေးရကျေးဇူးပါနောက်ထပ်ကျွန်တော်တို့စာရေးအီးမေးလ်ပို့ဆွေးနွေးထားတဲ့ပုံစံတွေကိုလည်းတစ်လက်စာရေးဖော်ပြခြင်းပါတယ်အရင်ဆုံးစာစာကတော့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျ
တိုင်းသားဒေသတွေမှာဗိုလ်ချုပ်ခြေရုပ်စိုက်ထူတဲ့ပြဿနာတွေစစ်ပွဲပဋိပက္ခတွေခွဲပြားနေတဲ့ပါတီတွေကိုစုပြီးပါတီတစ်ခုတည်းတည်ထောင်တာတွေအလုံးလက်မဲ့ပြဿနာတွေကိုမဖြေရှင်းနိုင်တဲ့အပြင်ရွေးချယ်ခံကိုယ်စားလှယ်တွေနဲ့ပြည်သူတွေထိတွေ့မှုပိုင်းအားနည်းချက်တွေကြောင့်2020ရွေးကောက်ပွဲမှာ NLD ပါတီအနေနဲ့ပြည်နယ်ဒေသတွေမှာအနိုင်ရရှိဖို့ခက်ခဲလာနိုင်တယ်လို့ယူဆမိပါတယ်။ဒါပြင်တိုင်းဒေသကြီးတွေမှာလည်း88ကျောင်းသားခေါင်းဆောင်တွေရဲ့ပါတီတွေနဲ့ဒီစစ်ဗိုလ်ချုပ်ဟောင်းတွေရဲ့ပါတီတွေကအားကောင်းမောင်းသာရှင်ပြန်ကြမှာဖြစ်တဲ့အတွက် NLD ပါတီအနေနဲ့ပါတီနဲ့မဲဆန္ဒရှင်တွေပေါ်မှာတစ္ဆာစောင့်တည်ပြီးပြည်သူတွေကိုစည်းရုံးနိုင်တဲ့စွမ်းအားနဲ့ပြည်သူတွေရဲ့လိုလားချက်တွေကိုအရေးချင်းပြည့်မီစွာဆောင်ရွက်ပေးနိုင်မဲ့ကိုယ်စားလှယ်မျိုးတွေလိုအပ်နေပြီလို့ယူဆမိပါတယ်။ဒါပြင်ပါတီအနေနဲ့ရွေးချယ်ခံကိုယ်စားလှယ်တွေအနေနဲ့လွတ်တော်တွေတဲ့ဥပဒေပြုဖို့ဆွေးနွေးတဲ့အခါမှာလွတ်လပ်လပ်ဆွေးနွေးနိုင်ဖို့ ဘဘူကချမှတ်ထားတဲ့တင်းကျက်တဲ့စီမံစည်းကမ်းတချို့ဖြေလျှော့တင်တယ်လို့လည်းယူဆမိပါတယ်။ပြည်သူတွေသိအောင်ကိုယ်စားလှယ်လောက်အမိစင်းတွေထုတ်ပြန်တဲ့အခါမှာလဲအမျိုးသားရေးသမားတွေကိုကြောက်ရွံ့ပြီးအရေးချင်းရှိတော့လဲလူမျိုးဘာသာမတူသူတွေကိုချန်လက်ထားတာမျိုးတွေလည်းမရှိသင့်ဘူးလို့ယူဆမိပါတယ်။ဒါမှသာ2020ရွေးကောက်ပွဲမှာဖြီသူတွေရဲ့ထောက်ခံမှုတွေပုံမရရှိလာပြီးဤချင်းပြေဝတဲ့ကိုယ်စားလှယ်တွေနဲ့ NLD ပါတီရဲ့ဂုဏ်ရှိန်ဟာကြီးကျယ်ထွန်းတောက်လာနိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါတော့မောင်တန်းနာဖြစ်ပါတယ်။နောက်တူကတော့ကျွန်တော်တို့ဦးစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
။2029ရွေးကောက်ပွဲမှာ NLD ကပါတီကိုကြည့်ပြီးမဲမပေးပဲကိုယ်စားလှယ်လောင်းတွေကိုကြည့်ပြီးတော့မဲပေးဖို့ဆောင်ဖို့ချမှတ်ဆောင်ရွက်မယ်ဆိုတာကောင်းပါတယ်။ဒါပေမဲ့ပြည်သူနဲ့ပါတီတဘောရာအမြင်မတူတာတွေရှိလာနိုင်ပါတယ်။အကောင်ဆုံးကတော့လူကိုရောပါတီကိုပါကြည့်ပြီးမဲပေးကြတာမျိုးဟာပိုသဘာဝကျပါတယ်။တင့်တော်ပါတယ်။အရေးကြီးတာကကိုယ်စလဲလောင်ရွေးချယ်ရထားမှုမှာအခြေခံစဉ်းစားရမယ့်အချက်အလက်တွေမူရိတဘာဝကျဖို့မူမှန်ဖို့ဖက်လိုက်မှုကင်းဖို့ကလေးထားဆောင်ရွက်ပေးရပါလိမ့်မယ်။ဒါဟာပါတီရဲ့အထူးတာဝန်ဖြစ်ပါတယ်လို့ဆိုချင်ပါတယ်။ကိုယ်စလဲလောင်စီစီရွေးချယ်ရထားမှာပါတီကချမှတ်ထားတဲ့မူဝါဒနိုင်ငံရေးအမြင်တို့အပေါ်မှာနှစ်နှစ်ကကယုံကြည်လက်ခံသူပါတီရဲ့ဒီမိုကရေစီစနစ်တည်ဆောက်ရေးကြိုးပမ်းမှုတမိုင်းမှာအနစ်နာအဆုံးရှုံးခံပြီးတော့ခင်ခိုင်မြဲမြဲပါဝင်လှုပ်ရှားခဲ့သူတာဝန်တွေကိုလေးစားပြီးကြိုးနွန်စွာလက်ခံဆောင်ရွက်နိုင်မဲ့သူနိုင်ငံနဲ့ပြည်သူတို့အကျိုးအတွက်ကိုကြိုးကိုမငဲ့ရိုးသားတည်ကြည်စွာဆောင်ရွက်မဲ့သူပညာအရေးအချင်းအပြင်လဲအဆင့်မြင့်တာဝန်တွေကိုဆောင်ရွက်နိုင်လောက်အရေးချင်းရှိသူဆိုတာတွေကိုတက်မှတ်ရွေးချယ်တင်တယ်လို့ထင်ပါတယ်ပြည်သူတွေအသိဉာဏ်ကျွယ်နေပါပြီအခုခါပါတီရဲ့မူဝါဒနဲ့စွမ်းဆောင်ရည်များအပေါ်အကဲခတ်လေ့လာမဲပေးကြမယ့်အချိန်ဖြစ်နေပါပြီ။ဒီမိုကရေစီစနစ်အမှန်ကိုလှူလာနှစ်သက်ထူထောင်လုပ်သူတွေကအများစုဖြစ်နေပါပြီ။ဒါကြောင့် NLD ဟာလူကိုရောပါတီကိုပါချိန်ပြီးတော့လက်ခံမဲပေးကြဖို့ဆောင်ပုတ်ချမှတ်စည်းရုံးသွားမယ်ဆိုရင် NLD ကအများစုအောင်နိုင်လိမ့်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့ဒါတော့ဦးစိန်မောင်ရဲ့သဘောထားပါ။နောက်ထပ်ကျွန်တော်တို့ Facebook ကနေပေးပို့ထားတဲ့စာတချို့လည်းရှိနေပါသေးတယ်။မရေးတန်တာချို့ဖတ်ပြပေးပါဦးခင်ဗျာ။
Socialist နဲ့မဲပေးတော့ကပါတီလဲရွေးခွင့်မရှိလူလဲရွေးခွင့်မရှိပါရဲ့2015တာမက1990ပြည့်နှစ်ကလဲပါတီသာအတိကြပါ2020မှာလဲပါတီကပေးသူများကိုသာမဲပေးမှာပါဒေါက်ဆန်းစုကြည်ပါတီကအစိုးရမလုပ်ခဲ့ဘူးပါဘူးအခုအစွမ်းကုန်လုပ်နေကြတာမြင်နိုင်ပါတယ် Superiority သရရှင်တန်အေသူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်ဒီဆော်ဝါလေးမြင့်ဆွေဆိုတဲ့ဒီ Facebook account ပိုင်ရှင်ကတော့ဒီလိုလူမျိုးရွေးချင်ပါတယ်မာကဒေဝလင်နာကဆိုပါရီ1အကြားမြင်များခြင်း2ကိုနှုတ်အမူအရာယဉ်ကျေးပြီးတော့ရုပ်ဆင်းအင်္ဂါပြည့်စုံခြင်း3ကိုချင်းတရားကောင်းခြင်း4ရဲစွမ်းတက်တည်ပြည့်စုံခြင်း5လုံလဝရိယရှိခြင်း6ကာယညာနာပြည့်စုံခြင်း9ဥစ္စာပစ္စည်းမမတ်မောခြင်းလိုပဲဖြစ်ပါတယ်ခိခါလာအမြင်နဲ့ထပ်ပေါင်းရင်တော့1နိုင်ငံသားစစ်ဖြစ်ခြင်း2မျိုးရိုးဇာတိဆင်ကျေခြင်း3တရားဆောင်တတ်ခြင်း4ဉာဏ်ပညာပြည့်စုံခြင်း5မကောင်းမှုဆောင်သူဖြစ်ခြင်း6ဥရေလေးစားလိုက်နာသူဖြစ်ခြင်း9မျိုးရွာလူတို့ရဲ့နှစ်သက်လူလားသူဖြစ်ခြင်း10နောက်ခံစည်းဝါဒနာခိုင်မာခြင်းစသဖြင့်ပြည်စုံမှုလိုပါတယ်။ဒါ့အပြင် street politics and table talk politics မဟုတ်ဘဲနဲ့ educated politics တမာဖြစ်ဖို့လိုပါတယ်
။ဟုတ်ကဲ့နောက်ထပ်ဒီ Facebook ကပေးထားတဲ့စာတချို့ကိုလည်းတစ်လက်စာတွေပေါ်ပြခြင်းပါတယ်။တယောက်ကတော့ကိုတင်ဦးဆိုတဲ့ account ပါရှင်မှာသူကတော့ NLD party နေနဲ့ယူကောက်ပွဲမဟာဗျူဟာတက်ကိုလက်တွေ့ကျင့်သုံးခဲ့မယ်ဆိုရင်လာမယ့်ရွေးကောက်ပွဲမှာအပြတ်သက်အနိုင်ရပါတီဖြစ်မှာသိကြပါရတယ်။ဒီလိုအနိုင်ရပါတီဖြစ်အောင်ပြည်သူလူထုတရက်လုံးရဲ့စိတ်ဆန္ဒအတိုင်းဖြုတ်သိရင်ဖြုတ်ပြသရင်ပြပြင်သစ်နိုင်အောင်ပြင်နိုင်တဲ့အရေးချင်းရှိသူကမဲပေးရွေးချယ်သင့်ပါတယ်ဆိုပြီးသူကရေးပါတယ်။နောက်ထပ်စာတချို့လည်းရှိပါသေးတယ်။နန်းလောင်ဖတ်ပြပေးပါလားခင
်။ဟုတ်ကဲ့ဦးထွန်းထွန်းဆိုတဲ့အကောင်ကတော့အရေးချင်းဆိုတာပါလဲဘွဲတွေတန်းစီပြထားပြီးပြည်သူကောင်းကျိုးတိုင်းပြည်ကောင်းကျိုးမလုပ်တတ်ရင်အသေးကြားကမဲတပြားနှမျောစရာချင်းလက်တွေ့ကြည့်ပါအောင်ဘာမှဖြစ်မလာဘူးလေလို့ရေးပါတယ်ရှင်။နောက်တစ်ယောက်ကတော့ညီရုံဂက်လို့အတန်ထွက်မယ်ထင်ပါတယ်။သူကတော့ NLD အနေနဲ့ပါတီကိုကြည့်ပြီးတော့မဲပေးခိုင်းတဲ့မူဟောင်းစနစ်ဟောင်းငော်ရာဆက်လက်ကျင့်သုံးမယ်ဆိုရင်ပိုအဆင်ပြေလောက်ပါတယ်။လူလူကလူကိုကြည့်ပြီးမဲပေးရလောက်အောင်နိုင်ငံရေးအသည့်ဝန်ဆောင်မပြည့်စုံကြသေးလို့ပါတဲ့။ကြံတဲ့တစ်ယောက်ကတော့မောင်တုံညပါရှင်သူကတော့2020မှာ NLD အောင်နိုင်ရေးအတွက်ပါတီကိုမကြည့်ပါနဲ့လူကိုကြည့်ပါဆိုရဲမူတစ်ခုတည်းနဲ့တော့ထင်းတဲ့လောက်အခြေအနေမကောင်းနိုင်ပါဘူးဗျာတဲ့အမေစုကိုယ်တိုင်ရွေးကောက်ပွဲမတိုင်ခင်ကပြောခဲ့တဲ့စကားတွေပေးခဲ့တဲ့ကတိတွေကိုအကောင့်ထဲပေါ်ပြင်းနိုင်ပြီးတော့သမရကြီးကလည်းပြည်ထဲရေးကိုနိုင်အောင်ကိုင်းပြီးတရားရေးမှန်တိုင်းကိုတက်မှတ်ပေးနိုင်မှပါတီကလည်းတကယ်လူတော်လူကောင်းတွေအများကလက်ခံနိုင်တဲ့သူတွေကိုရွေးချယ်ပေးနိုင်မှတော်ကကြမယ်လို့ခံမှန်မိပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့နောက်စားစားတော့ဦးတင်ဝင်ဖြစ်ပါတယ်မတ်ခွန်ညိုဖတ်ပြပြပါမယ
်ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံမှာလွတ်တော်ကိုယ်စားလှယ်ရွေးချယ်ရတာမလွယ်ပါဘူးပ
Party go let Giavare, Lugo let Giavare, Lugo vetilo, she ye, Cosle Langa, ye chingo, Tibo, Lovare, Malovau, Palo Lesser, Messo, Mabe, Tiarab, Nuva. Do ye go ye chinly pabby, some chayare, chinny, chinirali, Borigale, Tire, dine, a tuga, she be. Do ye now down it, Nanga ye tigole, pane, dimele, cabarella. Party go jibian lole, Muvarari, Chabia, Rigaro, Messiah, Wagamama, a county poreca, Piashu, Dorava.
ဒါကလည်း2008ခြေခံဥပဒေကြောင့်ဖြစ်နေတာဆိုတော့ခက်တာပေါ့ဗျာကျွန်တော်တို့ကတော့အခွင့်အရေးကိုလက်မလွတ်ဖဲလူကောပါတီကောရနိုင်တဲ့လောက်လေ့လာပြီးမဲပေးမယ်လို့စဉ်းစားပါတယ်အားတော့မရဘူးပေါ့ဗျာဥတင်ဝေးဖြစ်ပါတယ်ရှင်ဟုတ်ကဲ့ကျေးဇူးပါဒီတော်တော်ရှင်ရဲ့စာရွက်မှာတော့ဟိုသူတို့ရဲ့မျှော်လင့်ချက်တွေစံနာတွေဝစ်လစ်ဆိုဆိုရမှာပေါ့လေဆိုတော့ဒီချိန်ထဲမှာပဲဒီလိုအားမလို့အ ထဲကြဖို့ဆိုရင်ဟို NLD ပါတီတွေမဟုတ်ဘူးပေါ့လေနိုင်ငံရေးပါတီတွေအနေနဲ့အရေးကြီးဆုံးလုပ်ဖို့လိုတဲ့ကိစ္စရှိမယ်ဆိုရင်ဘာလို့များပြောနိုင်မလဲဆရာဦးစီရဲ့ဆိုအရင်ဆုံးဆွေးနွေးပြောတာ
အဲ့တော့လူရွေးချယ်ရေးမူဝါဒပြတ်ဖို့လိုတယ်ဗျအဲ့အဲ့လိုပြတ်တယ်ဆိုရင်အဲ့ဒီလူတော်နဲ့လူကောင်းပေါ့လေအဲ့တော့ဒီဟိုနိုင်ငံအတွက်အကျိုးပြုမဲ့လူကိုပါတီရဲ့လိုအပ်ချက်ကိုလည်းအဲကိုကတည်ပြီးတော့နားလည်ပြီးတော့နိုင်ငံအတွက်အကျိုးပြုမဲ့လူပါတီအတွက်အကျိုးရှိမဲ့လူပေါ့နော်အဲ့လိုလူတွေကိုရွေးထားတယ်လို့လို့တယ်နောက်ပြီးတဲ့ခါကျရင်ဒီ20မူဝါဒပေါ့လေရွေးပြီးတဲ့ခါကျရင်လူငယ်လူကြီးလူလတ်ပေါ့လေမျက်မျက်တော်ကဖြစ်အောင်လုပ်ထားဖို့တင်တယ်ဗျဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးရဲ့ထုံးအောင်ခင်ဗျာကျွန်တော်တို့ဒီနိုင်ငံရေးပါတီအနေနဲ့ဒီလူလူဆန္ဒတွေကိုဖြည့်ဆည်းနိုင်မှုဆိုအရေးကြီးဆုံးဘာတွေများလုပ်ဖို့လိုမလဲဆရာ
အဲလောလောဆယ်ကတော့အခုဒီကျွန်တော်တို့ရွေးကောက်ပွဲတွေမှာအဲလူတော်လူကောင်းတွေကိုကျွန်တော်ရွေးချယ်ပြီးပါတီကတင်နိုင်ဖို့ကတော့အဓိကကြပါတယ်လေ။ဒီရှင်မာကတော့ပါတီတီထောင်ရေးကိုကောင်းအောင်လုပ်ရပါမယ်။ပါတီကနိုင်ငံမှန်ကန်မှုပေါ့လေ။အဲ့ဒါကိုလည်းဒီမိုကရေစီလူ့ကြချနိုင်အောင်အဲ့ဒီနိုင်ငံအတိုင်းကျွန်တော်တို့တိုင်းပြည်ကိုအဲဒီပြန်ထောင်သွားမယ်ဆိုတဲ့အကြောင်းကိုလည်းယုံကြည်မှုရှိလာအောင်ကျွန်တော်ထောင်ရွေးဖို့ရွေးချယ်မှာလိုအပ်ပါတယ်။
ဟုတ်ကဲ့ပင်နိုင်ဆွေးနွေးပြခဲ့ကြတဲ့သတင်းစာဆရာဦးစည်ရဲ့သူဦးရထွန်းဦးရင်ပါဝင်ဆွေးနွေးရသူတွေစာရေးသားပြဖို့သူတွေနဲ့သောတာရှင်များအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
နောက်တော့20ရွေးကောက်ပွဲဆိုင်ရာ NLD ပါတီရဲ့စီယုံရေးမဟာဗျူဟာနဲ့ပတ်သက်လို့ဆွေးနွေးကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုကုအောင်လွင်ဦးတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော် VOE ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOE ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်စာရိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့ VOE မြောင်းအစီအစဉ်စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ
ဥရောပသမဂ္ဂ EU ကနေဗြိတိန်နိုင်ငံနှုတ်ထွက်မဲ့ Brexit နောက်ဆုံးရက်ကိုထပ်ပြီးတိုးပေးဖို့အတွက်ပန်ကြားတဲ့စာရဆောင်ကိုဝန်ကြီးချုပ် Boris Johnson ကလက်မမထိုးဘဲစနေနေ့ကပေးပို့လိုက်ပြီးဒီလိုရက်ထက်တိုးပေးဖို့သူသဘောမတူဘူးဆိုတာရေးထားတဲ့နောက်တစ်ဆောင်ကိုလည်းပေးပို့ခဲ့တယ်လို့ဝန်ကြီးချုပ်ယုံသတင်းရင်းမြစ်တစ်ခုကစနေနေ့မှာပြောပါတယ် EU နဲ့ဝန်ကြီးချုပ် Johnson တို့မကြာသေးခင်ကရထားတဲ့ Brexit ဆိုင်ရာသဘောတူညီချက်ကိုမဲခွဲဆုံးဖြတ်မဲ့ကိစ္စဗြိတိန်နှုတ်တော်ကစနေနေ့မှာရွှေ့ဆိုင်လာပြီးတဲ့နောက်မှာနောက်ဆုံးရက်သတ်မှတ်ချက်ကိုထပ်တိုးပေးဖို့ဥပဒေအရဝန်ကြီးချုပ်ကပန်ကြားမှာဖြစ်ပါတယ်။ဒါပေမဲ့စီစဉ်ထားတဲ့အတိုင်းအောက်တိုဘာ30ရက်နေ့မှာနှုတ်ထွက်မယ်လို့ဝန်ကြီးချုပ်ကအခိုင်အမာပြောထားတာပါ။တူရကီကကြောတောင်နောက်ခံပေးထားတဲ့စီးရဲတပ်ဖွဲ့တွေရဲ့စီးရဲနိုင်ငံရှိမြောက်ပိုင်းနေရာအများပြားမှာကတ်စီဦးဆောင်တဲ့တပ်ဖွဲ့တွေကိုစနေနေ့ကဝင်တိုက်ပါတယ်။တချို့တပ်ဖွဲ့တွေဟာတူရကီဘက်ကနေနယ်စပ်ကိုဖျက်ပြီးရောတရောကိုဝင်တိုက်တယ်လို့တိုက်ပွဲအခြေအနေစောင့်ကြည့်နေတဲ့အဖွဲ့တစ်ဖွဲ့ကပြောပါတယ်။ကုန်တွယ်ရေးဆိုင်ရာတင်းမာမှုတွေယုံကြည်စိတ်ချမှုနဲ့ကဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်မှုကိုချိန်ချောင်နေတာနဲ့အမျှအငင်းပွားမှုတွေဖြစ်စေတဲ့အာဏာချက်တွေကိုပြင်ဆင်ဖို့စီးပွားရေးခေါင်းဆောင်တွေအရှိန်မြင့်ပြီးအားထုတ်နေတယ်လို့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့အကြီးအကဲခရစ်စတီနာဂျော်ဂီဗာကစနေနေ့မှာပြောကြားလိုက်ပါတယ်လောစနိုင်ငံမှာမိခုံမြေကျောင်းကိုဖျက်ပြီးရဲလျက်စစ်ထုတ်မဲ့ long problem ရေကာတာတိဆောက်ဖို့အာဏာပိုင်တွေအတီးပြုတ်ပေးထားတာကိုဖျက်သိမ်းဖို့သဘာဝပတ်ဝန်းကျင်ရေလှုပ်ရှားတဲ့အဖွဲ့ကတောင်းဆိုပါတယ်ဒီရေကာတာတိဆောက်မယ်ဆိုရင်မြေကျောင်းကိုမိခိုးနေတဲ့အောက်ပိုင်းနေတန်းနဲ့ချီတဲ့ဒေသကနေဆိုးဆိုးဝါးထိကလည်နိုင်တယ်လို့ပြောပါတယ်တနင်္ဂနွေနေ့ကကစားတဲ့ Premier League ပွဲစဉ်မှာကိုဘောလုံးပွဲတွေမှာလက်ရှိအမှတ်ပေးစရာအဆင့်တစ်ကငါးထဲမှာရှိနေတဲ့ Man City, Leicester City နဲ့ Chelsea တို့ကအနိုင်ရရှိခဲ့ကြပါတယ်
ျေးဇူးပါခင်ဗျာ။တရင်ချင်းညုတ်ကိုဒေါက်ကင်မျိုးသက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစည်းအဝေးထုတ်လို့ရမှုကမတ်တင်ကြီးတိုက်ဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကယ်ဗင်ဖော်လာဖြစ်ပါတယ်။ဒီကနေ့မနက်အတွက်6နာရီ9နာရီအထိ view ရဲ့အစည်းအဝေးကိုလိုင်းနိုမီတာ30နဲ့40 48အပြင် view ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြောရှင်ပေါ်ရာနေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.